Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဇွန်လ20ရက်ကြာသပတင်းမနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line Dometer 24/50/51 နဲ့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမရခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါမလေးရှားလေကြောင်းလိုင်း MH17 ပြစ်ချခံရမှုမှာရုရှားတအုပ်နဲ့ယူကရိန်းတအုပ်ပါဝင်ပတ်သက်နေတယ်လို့ Netherlands ဥဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကပြောကြားလိုက်ပါတယ် G20 အစည်းအဝေးအတွက် American သမ္မတ Donald Trump ဂျပန်ကိုမလာခင်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့အတွက်တောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံမှာကျင်းပတော်မယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာရိုဟင်ဂျာပြဿနာကိုအမှန်တိုင်းတင်ပြဖို့လူခွင့်ဖွဲ့ကပန်ကြားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်။အခုလိုထိပ်တန်းရောင်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့အခုနှစ်မိုးရာသီအတွင်းမြန်မာပြည်မှာစတင်တွေ့လာနေရတဲ့ကြက်ငှက်တုတ်ကွေးအန်ဒီယန်နဲ့ပတ်သက်လို့
ကျမ ਈ ဝင်ကနာခီရောက်တဲ့အခုချိန်တည်းသူကလိုအပ်တာတွေကိုလုံဆောင်နေတယ်အဲဆိုပြီးသူပဲရောင်းဘောပြီးမှရှိတဲ့ကမ္ဘာကျန်းမာရေးအဖွဲ့နဲ့တိုင်ပင်ပြီးလ
ဲ WHO ရဲ့အရှိအရှာဆိုင်ရာရုံးမှတာဝန်ထမ်းဆောင်နေတဲ့မြန်မာတူမြန်မာဆရာဝန်တူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်နိုင်ငံတကာသတင်းလွှာတွေမှာတော့အရှိတောင်အရှာဟာပလတ်စတစ်စွန့်ပစ်ပစ္စည်းတွေစုပုံရာဒေတာဖြစ်မလာရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကအာဆီယံခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်ဒါကဟောင်ကောင်မှာရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်နိုင်ငံမှာအမှုလွှဲပြောင်းပေးရမယ့်ဥပဒေကြောင့်ကန့်ကွက်ဆန္ဒပြမှုတွေနဲ့ဟောင်ကောင်ရဲ့အနာဂတ်စတဲ့သတင်းလွှာတွေနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်
2014 မှာယူကရိန်းနိုင်ငံပေါ်မှာဖြတ်ကျော်ပြန်တန်းစင်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တဲ့ Netherlands နိုင်ငံဥဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမသိင်္ဂါသူတွေဖြစ်တဲ့ရုရှားနိုင်ငံသား3ယောက်နဲ့ယူကရိန်းနိုင်ငံသား1ယောက်ဖြစ်ကြောင်းထုတ်ပေါ်ပြောကြားလိုက်ပါတယ်။လေယာဉ်ခီးစဉ်အမှတ် MH17 လေယာဉ်ကိုလင်းပြစ်လောင်ချတဲ့သူတို့ကိုယ်တိုင်ပြစ်ချတာမဟုတ်တဲ့အတိုင်းသူတို့ဟာဒီလိုပြစ်ချနိုင်ဖို့အတွက်အနိကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥဆောင်စုံစမ်းစစ်ဆေးခဲ့သူအစိုးရရှင်းနေချုပ် Fred Westerbeck ကဗိုလ်တော်ဖူးနေက The Hague မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မသိင်္ဂါဝရုရှားလူမျိုး3ယောက်ကတော့ Igor Gagin, Sergey Dubinsky နဲ့ Oleg Bulatov တို့ဖြစ်ပြီးနောက်တစ်ယောက်က Ukraine လူမျိုး Leonid Kachenko ဖြစ်တယ်လို့ပြောပါတယ်ဒီမသင်္ကာပွဲလူတွေကိုလွှဲပြောင်းပေးဖို့ Russia နဲ့ Ukraine တို့ကခွင့်ပြုမှာမဟုတ်တယ်လို့စုံစမ်းသူတွေဘက်ကလည်းဒါကိုတောင်းဆိုမှာမဟုတ်ဘူးလို့လည်းပြောပါတယ်မသင်္ကာပွဲ၄ယောက်ဟာ2020 March လထဲမှာ The Hague မှာတရားရင်ဆိုင်ရမှာဖြစ်ကြောင်းလည်း Netherlands ရဲချုပ်ကကြေညာပါတယ်လေယာဉ်မှူးတန်းနဲ့ခီးတဲ့စုစုပေါင်း298ဦးလိုက်ပါလာတဲ့ Netherlands နိုင်ငံ Amsterdam ကနေ Malaysia နိုင်ငံ Kuala Lumpur သွားတဲ့ MH17 လေယာဉ်ဟာယူကရိန်းတပ်တွေနဲ့ရုရှားလိုလာတဲ့တပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့ယူကရိန်းရှေ့ပိုင်းဖြတ်ကျော်စင်မှာရုရှားဒုံးကျည်ထိမှန်ခဲ့တာဖြစ်ပါတယ်
။ပြီးခဲ့တဲ့ဘက်ကအိုမန်ပင်လယ်ကွေ့အတွင်းယနေ့တင်မော20တိုက်ခိုက်ခံခဲ့ရရာမှာအီရန်နိုင်ငံရဲ့လက်ချက်ဖြစ်ကြောင်းတန်တရားရှိနေခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး American Outlet တော်နိုင်ငံခြားရေးရာဆက်ဆံရေးကြီးရဆက်ကော်မတီကကြားနာစစ်ဆေးမှုလုပ်ခဲ့ပါတယ်။အဲ့ဒီကြားနာမှုမှာယနေ့တင်သမောတွေအတိုက်မခံရခင်အီရန်သမောတွေချင်းကပ်ခဲ့တယ်ဆိုတဲ့အချက်ကိုအီရန်နိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ် Brian Hook ကပြောကြားခဲ့ပါတယ်။ Hormuz ရေလက်ကြားဝန်ကျင်မှာဇွန်လ12ရက်နေ့နဲ့13ရက်နေ့တွေကအီရန်ရဲ့သမောတွေ Norway by Front Alter သမောနဲ့ Japan by Kokuka သမောတွေစီကိုချင်းကပ်ခဲ့ကြောင်း American ထောက်လိုက်ရေးကအတည်ပြုပေးခဲ့ကြတည်ပြုပေးခဲ့တဲ့အကြောင်း Brian Hook ကလွှတ်တော်ကိုပြောခဲ့တာပါ။အီရန် Islamic ဒေါ်လာရေးအဆောင်တပ်ဖွဲ့တွေလုပ်ငန်းနှစ်ရပ်ကိုဆောင်ရွက်ပြည်စည်းကြောင်းဒေါ်လာရေးကောင်စီအဆောင်တပ်ဖွဲ့အစိုးရအရာရှိတဦးကအတည်ပြုပြောကြားခဲ့တဲ့ဆိုတဲ့အချက်ကိုကျွန်တော်ပြောနိုင်ကြောင်း Brian Hook ကအောက်လွတ်တော်နိုင်ငံရေးရာ Sub Committee ကိုပြောကြားခဲ့ပါတယ်။သူကအောက်လွတ်တော် Sub Committee အဖွဲ့ဝင် Republican အမတ် Joe Wilson ရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားစေမှာအခုလိုပြောခဲ့တာပါ။ဒေါ်လာရေးအဆောင်တပ်ဖွဲ့အစိုးရအရာရှိဘသူကိုရည်ညွှန်းပြောတယ်လဲဆိုတာနဲ့အဲ့ဒီလုပ်ငန်းနှစ်ရပ်ဟာရန်တဲ့သမောတွေတိုက်ခိုက်ခံရမှုကိုရည်ညွှန်းသလားဆိုတာကတော့လက်တော်တဲတဲကွက်ကွက်မသိရှိရသေးပါဘူး။
ပြီးခဲ့တဲ့အောက်တိုဘာလတဲ့ Istanbul ကဆော်ရီကောင်စစ်ရုံးတဲ့ဆော်ရီတရင်တော်ဂျမယ်ခါရှိုဂျီအသက်ခံမှုနဲ့ပတ်သက်ပြီးဆော်ရီအင်းရှိမင်းသားမိုဟာမက်ဘင်ဆာမန်မှာတာဝန်မကင်းကြောင်းခိုက်မာတဲ့တပ်တွေအထောက်ထားရခဲ့တယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာစုံစမ်းစစ်ဆေးသူကဗိုလ်တော်ဖူးနေမှာပြောပါတယ်တရားမဲ့ကွပ်မျက်မှုဆိုင်ရာကုလအထူးစုံစမ်းရေးမှူး Agnes ကလမတ်ကကာရှိုဂျီတက်ခံမှုနဲ့ပတ်သက်လို့6လကြာစုံစမ်းမှုနဲ့ပြီးဆန္ဒနာတရားတက်မြက်နာပါအစီရင်ခံစာထုတ်ပြန်ခဲ့တာပါကာရှိုဂျီကတမင်တက်တဲ့ကြိုးတင်ကြံစီကွပ်မျက်မှုခံရတာဖြစ်ပြီးတော့နိုင်ငံတကာလူ့ခွင့်ဥပဒေအရ Saudi Arabia ဟာဒီတရားမဲ့တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဖော်ပြပါတယ်Sorry အင်ရှိဆန်နေနဲ့ဒီတက်ဖြတ်မှုမှာတာဝန်မရှိဘူးဆိုတာကိုတက်တဲ့ထောက်တာမပြနိုင်မချင်းသူ့ရဲ့နိုင်ငံရချားကပိုင်ဆိုင်မှုတွေကိုပိတ်ပင်အရေးယူတင်တယ်လို့လဲစုံစမ်းမှုကပြောပါတယ်အမေရိကန်ကိုကိုယ်တော်နဲ့ကိုထွက်ပြေးခိုလုံနေတဲ့အသက်59နှစ်အရွယ်ခါရှိုဂျီတည်ဆုံးမှုအတွက်ရာဇဝတ်မှုကင်းဆန်တင်ဝန်စုံစမ်းမှုတွေစတင်လှုပ်ဆောင်ဖို့လဲကုလသမဂ္ဂအထွန်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုကလမတ်ကတောင်းဆိုလိုက်ပါတယ်ဒါပေမဲ့ sorry နိုင်ငံခြားရေးဝန်ကြီးကတော့ကလမတ်ရဲ့အစီရင်ခံစာဟာဝိဝါဒအကွဲစရာတွေရှိနေတယ်လို့အခြေမြင့်မရှိဘဲစုံစမ်းရေးမှုကိုယ်တိုင်ကဘယ်လိုက်မှုကင်းမှုရှိမရှိမေးခွန်းထုတ်ခဲ့တာပါ
။မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ရုရှားနိုင်ငံရဲ့ငွေကြေးအဖွဲ့အစည်းကကူညီခဲ့တယ်ဆိုပြီး Russia Financial Society ကို American ပြည်ထောင်စုကအရေးယူလိုက်ပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနကအဲ့ဒီအဖွဲ့ရဲ့ American နိုင်ငံအတွင်းကပိုင်ဆိုင်မှုတွေအားလုံးကိုပိတ်ဆို့ထိန်းချုပ်လိုက်ပြီးအဲ့ဒီအဖွဲ့နဲ့ American နိုင်ငံသားတွေစီးပွားရေးမလုပ်ဖို့လည်းတားမြစ်လိုက်ပါတယ်။American ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့ American နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေဆက်လက်အာဏာတည်မြဲစေရေးအတွက်ရုရှားနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုအရေးယူသွားမှာဖြစ်ကြောင်းဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီး Siegel Mandel Kha ကပြောကြားခဲ့ပါတယ်။ American ဘဏ္ဍာရေးတာဝန်ရှိသူတွေက Russia Financial Society ဟာမြောက်ကိုရီးယားနိုင်ငံခြားကုန်သွယ်ရေးဘဏ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေနဲ့North Korea ဇင်းသတ္တုလုပ်ငန်းမြောက်ကိုရီးယားဇင်းသတ္တုလုပ်ငန်းကိုယ်စားလှယ်အတွက်ဘဏ်အကောင့်တွေဖွင့်ပေးခဲ့တယ်လို့ဆက်ဆွဲခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဆက်လက်လှုပ်ဆောင်နိုင်ဖို့ဗဏ္ဍာငွေရရှိအောင်နဲ့ကမ္ဘာမြောက်ကိုရီးယားနိုင်ငံကိုကမ္ဘာဗဏ္ဍာရေးစနစ်အတွင်းဝင်ရောက်နိုင်အောင်ရုရှားနိုင်ငံရဲ့ငွေကြေးအဖွဲ့အစည်းကကူညီခဲ့တယ်ဆိုပြီးအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ラインドミター40 kHz 9013ラインドミター51 kHz 5895ねラインドミター190 kHz 1505とかね投輪してみてばね。
မြန်မာ့အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံမှာဒီသတင်းပတ်ကုံမှာကျင်းပတော့မယ်။အာဆီယံခေါင်းဆောင်ရဲ့အစည်းအဝေးမှာရွှေချပြဿနာကိုအမှန်တိုင်းတင်ပြဖို့အတွက်လူခွင့်အဖွဲ့တွေကဗိုလ်တပူးနေမှာတိုက်တွန်းလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခိုလုံကြတဲ့တိမ့်နေချီးတဲ့ရွှေချဒုက္ခသည်တွေထားနေပြန်ရင်အတွက်မြန်မာဘက်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်တွေပါတဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာအပြုသဘောဆောင်ဖော်ပြထားကြောင်းဒီလအစောပိုင်းမှာပေါက်ကြားခဲ့တဲ့နောက်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရွှေဂျာရီနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားသဘောတူညီချက်ရထားပေမဲ့ပြန်ပွဲအစီအစဉ်ကိုဂုတည်မဆနိုင်သေးပါဘူး။ဒါဟာမြန်မာနိုင်ငံကိုပြန်ရင်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့မြန်မာအစိုးရကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ညှင်းဆိုတာကြောင့်ဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့အာဆီယံအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးနဲ့တုံ့တိုက်ရေးအဖွဲ့ကတော့ဒီဒုက္ခသည်တွေသူတို့သဘောနဲ့သူတို့နေရပြန်ရေးဟာနှစ်နှစ်တွင်းပြီးစီးနိုင်တယ်လို့ဒီအစဉ်ခံစားမှာခန့်မှန်းထားတာပါ။ဒါပြန်ရွန်ဂျာဆိုတဲ့အတုံးလုံးကိုလည်းထည့်သွင်းမရေးသားခဲ့ပါဘူး Human Rights Watch လူ့ခွင့်ဆောင်ကြည့်ဖွဲ့ကတော့အခုကျင်းပမဲ့အစည်းအဝေးမှာရွန်ဂျာပြဿနာကိုအာဆီယံခေါင်းဆောင်တွေနဲ့ပြန်လည်သုံးသပ်တင်ကြောင်းပြောခဲ့တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကလည်းရွန်ဂျာရဲ့ပုံမှန်မြန်မာလက်နက်ကိုင်တွေရဲ့ရက်စက်မှုတွေကိုအာဆီယံခေါင်းဆောင်တွေမျက်ကွယ်ပြုမထားသင့်ဘူးလို့ပြောပါတယ်မြန်မာအစိုးရကတော့အခုလိုဆက်ဆဲမှုတွေကိုညှင်းဆို့ထားပေမဲ့အာဆီယံဖွဲ့ဝင်တွေကမလေးရှားဥဆောင်ပြီးတော့ရွန်ဂျာရဲ့ပုံမှန်မြန်မာအစိုးရလှုပ်ဆောင်မှုတွေရှုံချခဲ့တာပါဒါပေမဲ့အာဆီယံအဖွဲ့ကြီးကတော့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်တဲ့မှုကိုစုပ်ကန်ထားဆဲဖြစ်ပါတယ်။ဒီအာဆီယံခေါင်းဆောင်တွေအစည်းအဝေးကိုမြန်မာတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်တောင်ကိုရီးယားနိုင်ငံဆိုးမျိုးကိုနောက်ပတ်အလဲမသွားခင်တောင်ကိုရီးယားနဲ့မြောက်ကိုရီးယားအကြားထိပ်သီးဆွေးနွေးပွဲတရကျင်းပဖို့တောင်ကိုရီးယားနိုင်ငံကဗိုလ်တုံးနေကတောင်းဆိုလိုက်ပါတယ်။ Washington DC မှာလုပ်ခဲ့တဲ့ Atlantic Council အဖွဲ့ဆွေးနွေးပွဲမှာတောင်ကိုရီးယားတန်မှန်လီဒိုဟွန်းကအခုလိုပြောခဲ့တာပါလီဒိုဟွန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားချက်ကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအနေနဲ့ချက်ချင်းတုံ့ပြန်လက်ခံဖို့တောင်းဆိုခဲ့ပါတယ်ဒီဆွေးနွေးပွဲမှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖင်ဘီဂန်ကလည်းအမေရိကန်နိုင်ငံအနေနဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့တကားဖွင့်ထားကြောင်းနဲ့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေကြားပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိခဲ့တဲ့ဂရိကွတ်တွေကိုဆက်လက်ဆွေးနွေးသွားဖို့ဆန္ဒရှိကြောင်းပြောခဲ့ပါတယ်American သမ္မတ Donald Trump ဟာဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးညီလာခံအပြီးလာမယ့်အပတ်မှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုတွားရောက်ပြီးတောင်ကိုရီးယားသမ္မတ Moon Jae-in နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အခုနှစ် February လအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့သမ္မတ Trump နဲ့ Kim Jong-un တို့ရဲ့အစည်းအဝေးကတော့မောင်မြင်နဲ့ပြည့်စုံခဲ့ပါတယ်။
မရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုသူ့ရဲ့တိရီဒင်ဂါခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ဝန်ကြီးပွန်ပီယိုသူ့ရဲ့ Indo Pacific Data Ring ခီးစဉ်အတွင်းတိရီဒင်ဂါနိုင်ငံအဖြစ် American သမ္မတ Donald Trump နဲ့အတူ G20 ထိပ်သီးစည်းဝေးပွဲချင်းပွားရာဂျပန်ကိုပါသွားဖို့စီစဉ်ထားတာဖြစ်ပါတယ်။လူပေါင်း250ကျော်တည်ဆုံးခဲ့တဲ့ခရီးရန်ဖျားကျောင်းနယ်နဲ့ Hotel တွေအတိုက်ခိုက်ခံရမှုပြီးနှစ်လနီးပါးကြာမှာဝန်ကြီးပွန်ပီယိုကနိုင်ငံမဟာမိတ်ဖြစ်ရက်တီခိုင်မာကျောင်းပြတာဖို့တိရီဒင်ဂါကိုသွားရောက်ဖို့စီစဉ်ထားပေမဲ့မရှောင်နှဲနိုင်တဲ့အစီအစဉ်တိုက်ဆိုင်နေမှုကြောင့်မလာရောက်နိုင်တာဖြစ်လို့ဝန်내ကြောင်ကိုလံဘိုအမေရိကန်တန်ယုံကထုတ်ပြန်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီစီးပွားရေးကြီးထွားဖို့နဲ့ Indo Pacific ဒေသနဲ့လွတ်လပ်ပွန်းလင်းမှုရှိရေးအတွက်ဥတီလှုပ်ဆောင်အောင်မှာတိရီလင်ကာနိုင်ငံအဓိကကြကြောင်းနဲ့ပြောပါတယ်။
စင်ကာပူနိုင်ငံရဲ့အဓိကလေဆိပ်ကြီးဖြစ်တဲ့ Changi လေဆိပ်ပြေးလမ်းတစ်ခုနီး drone ရှင်တွေကိုတွေ့ရှိရတဲ့အတွက်လေဆိပ်ကိုခေတ္တပိတ်ခဲ့ရလို့လေယာဉ်ခီးစဉ်တချို့နှောင့်နှေးခဲ့ရတယ်လို့စင်ကာပူအနာပိုင်တွေကဗိုလ်တော်ကြီးကပြောပါရယ်။အာရှရဲ့လေယာဉ်အဝင်အတွက်အများဆုံးလေဆိပ်ကြီးတစ်ခုတွေမှာပါဝင်ဖြစ်တဲ့ Changi လေဆိပ်ကလေယာဉ်ပြေးလမ်းတစ်ခုနဲ့တစ်ခုကိုအင်ကာနီညနေပိုင်းကဗိုလ်တော်ကြီးအစောပိုင်းအထိယာယီပိတ်ခဲ့ရတယ်လို့စင်ကာပူမျိုးပြလေကြောင်းအနာပိုင်အဖွဲ့တွေကပြောပါရယ်ခင်ဗျာ
။ကြာသပတင်းနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကြက်ငှက်တုတ်ကွေးအန်ဒီရဲ့အကြောင်းကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာ AH1N1 PDM 09အမျိုးအစားတုတ်ကွေးရောဂါပိုးရှိနေတယ်လို့တန်ပြန်ရှိသူပေါင်း10ဦးရှိနေပြီးရန်ကုန်တိုင်းအတွင်းမှာသေဆုံးသူ4ဦးရှိနေပါပြီ။ဒီဗိုင်းရပ်စ်ပိုးကို2019ခုနှစ်မှာမြန်မာနိုင်ငံမှာစတင်တွေ့ခဲ့ပြီးအခု2019မှာတကြော့ပြန်ကူးစက်လာတဲ့အခြေအနေနဲ့ပတ်သက်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရှေ့အာရှဒေသဆိုင်ရာရုံးမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆရာဝန်ကြီးတဦးကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလို့စပြောပါဗျ။ကျန်းမာ
ရေးဝန်ကြီးကထိရောက်တဲ့အခုချိန်တည်းသူကလိုအပ်တာတွေကိုလုံဆောင်နေတယ်။ကိုပြီးသူပဲရန်ဘောပြီးမှရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ကြိုင်နေပြီးလို့ရေလုံအပ်လို့ရှိရင်အခြေတော်ကဒေသဆိုင်ရာရုံးကိုသူအကြောက်ကြပါလို့ဆိုရာသီဖလူရေနောက်တစ်ခုက H1N1 ဆိုတာလေသူစိုက်ကလစ်ကလီဖြစ်နေ2017လောက်တော့ဖြစ်ဖြစ်တယ်ဟုတ်တယ် 19 နဲ့ဖြစ်တယ်ဆိုတော့ဒီလူတို့နဲ့လိုက်လာပြီးလုံဖို့ကိုလုံအောင်ပေါ့ဖြစ်လာတဲ့ဆေးရုံမှာကုတာလာတော့ကျမကြီးဝန်ကြီးဌာနနဲ့တာဝန်ယူပြီးတော့ကကြောတဲ့သူတွေလုံချင်သက်ဆိုင်တဲ့ဌာနပေါ့နော်ကျွန်တော်တို့ကုစက်ယောဂဟိုဒါဒီကာကွယ်တဲ့ဌာနဆိုတာရှိပါတယ်ကျွန်တော်ဒီမှာတကြီးဆိုတာ outbreak တွေကိုကင်တာပေါ့အရေးကြီးဆုံးကတော့ဒီယောဂကာကွယ်ဖို့ပြည်လို့တကိုယ်နဲ့စကောင်းကြီးတဲ့မာစီတတ်တဲ့လူတွေစိတ်ညားတဲ့နေရာမသွားရဟာဂျာတွေကတော့အကုန်လုံးပြည်သူလူထုကြားထဲမှာလက်ကိုခံတာစီးရတော့တန်ရှင်းရင်းပြီးချူတဲ့နေရာတွေသွားတဲ့ကောင်ဘလို့လက်တဲ့နေရာမှာသွားတကွေယောဂလက္ခဏာပုံမှာစိတ်ကူတာကိုကြည့်ဖို့တကောနေရတဲ့ဟိုကနေရနေတဲ့နေလို့မသက်သာလို့ရှိရင်လည်းမိသက်တဲ့ဟိုသာစီးပြီးခင်းအောင်လို့တွားရောက်ပြီးအချိန်ကြီးတော့ကူတာဖို့ဆိုတဲ့ပညာပေးလုပ်ငန်းတွေကိုလည်းလုပ်နေတယ်ဆိုတာကျွန်တော်တွေ့ရပါတယ
် H1N1 ဒီတုတ်ကွေးယောဂါတွေတွေ့တဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ WHO ရဲ့ဆောင်ရွက်ချက်တွေကတကယ်လို့အဲ့နိုင်ငံမှာဖြစ်ပြီးဆိုရင် WHO အနေနဲ့ပေါ့နော်ဘယ်လိုပါဝင်ဆောင်ရွက်လဲရှင်
ကျွန်တော်တို့ဒီမှာ technical guidelines တွေရှိတယ်လိုအပ်တဲ့ပညာပေးလုပ်ငန်းတွေရှိတယ်ပြီးတော့နောက်တစ်ခုကဒီနိုင်ငံတွေလိုအပ်မဲ့အကူအညီတွေပေါ့နော်ဒီနိုင်ငံတွေကတော့ကိုယ့်ဘာကိုအကုန်လုံးဆောင်ရွက်နိုင်တဲ့အခြေအနေဒါတွေကဆိုလို့ကျင်တာကျွန်တော်တို့ဟိုဆိုတာ Ebola လို့ကြီးဖြစ်တဲ့ဟာမျိုးပါဆိုလို့ရှိတယ်ကျွန်တော်တို့ကြီးမီလွတ်ပြီးတော့ဒီပံ့ပိုးတာရှိတာပေါ့ဒီလိုမျိုး H1N1 ဖြစ်တာကြောင့်ကျွန်တော်တို့ဒီတိုင်းပြည်တွေကိုလည်းအကုန်လုံးလိုအပ်တယ်ဒါတွေကယောဂအစ်စ်မဟုတ်ဘူးဆိုလိုအပ်တဲ့ဟိုဆိုတာဒီဟာတွေကိုတန်းကင်တက်ပြီးနဲ့လောက်နိုင်တဲ့ဟာကိုသူတို့လောက်နိုင်ပြီဆိုလို့ကျွန်တော်တို့အနေနဲ့ဖြတ်ပြီးတော့ပေးစရာကတော့ဟိုဆိုတာဒီတက်ကြောင်းမှုပညာနဲ့အကြံပေးတာလောက်ပဲသူတို့ရှိတာပေါ့ဒီလူတဲ့ဆိုတာသွားပြီးတော့ကူညီတာဆိုတော့ခုနကပြောလို့ကြီးကျယ်သောကုသယောဂါကြီးဆိုလို့ရှိတော့ကျွန်တော်တို့ဒီနိုင်ငံတကာကူညီနဲ့အကုန်လုံးခေါ်ပြီးတော့သွားပြီးကူညီတာရှိတာပေါ့ခုကျွန်တော်သင်တာတော့ဒီရန်ကုန်မှာရှိတဲ့ဘောပြီးတော့ရှိတဲ့ WHO ရုံးနေနဲ့ဒီကျမရေးဝန်ကြီးဌာနနဲ့သူဆောင်ရွက်နေတာဆိုတာဒါတော့ဒီဒုံလောက်တဲ့အစ်စ်မှာရှိတယ်လို့ကျွန်တော်ပြောသုံးသပ်ပါတယ
်ဟုတ်ကဲ့အခုကလေဒီ H1N1 PDM09 ဆိုအဲ့ဝတ်တုတ်ကွေးနှစ်မျိုးဒီကြက်တုတ်ကွေးတစ်မျိုးလူတုတ်ကွေးတစ်မျိုးလေးမျိုးပေါင်း virus လို့ဗမာပြည်မှာအဲ့လိုတိထားကြတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဆရာဟိုလူတစ်ယောက်ကနေတစ်ယောက်ကိုကူးစက်နိုင်နေဆိုရင်ပြင်းထန်သေးနိုင်နေပေါ့နော်ဆိုပြီးတော့ဒီလိုပြောဆိုမှုတွေလည်းရှိပါတယ်ဒီပေါ်မှာရောဆရာဘယ်လိုမြင်လဲရှင်
the PDM 09 guy is on and manga it's a rosa what also a droplet infection လဲသွားတာပဲလေဆိုတော့ဒီလေးကပဲတစ်ဆင့်ဟိုဒါနှာခေါင်းကနေယူလိုက်ပြီးဟိုဘက်ကနေပြီးမာစီးတဲ့သူရှိဟိုဘက်ကတော့ ချောက်ပြီးတော့ဒီမှာတော့ကူးနိုင်တာပေါ့ဒီကူးရင်တော့ယောဂတယောက်ကျကူးတယ်စိတ်တယ်ဆိုလို့ရှိရင်တော့ extreme ဖြစ်တဲ့လူတွေပေါ့လေအသက်သိကြီးတဲ့လူတွေအသက်သိငယ်တဲ့လူတွေပြန်ပြန်ပြီးအဆုတ်ယောဂအခန့်ရှိတဲ့လူတွေဆိုလို့ရှိရင်တော့ပို့ပြီးခံနိုင်ရင်လဲသွားတာပေါ့ဒါအဲ့တော့ဒါတို့လူတွေမရှိရလေအောင်ကျွန်တော်တို့ကကာကွယ်တဲ့ဟာကိုအဓိကဟိုစားဆိုလုပ်ဖို့ပဲတို့တာပေါ့ဒီတကောင်းတော့တကောင်းအောင်တာတော့ပြီးတော့တော့လက်နာကစေးရတော့လူပိတ်ညာရဲ့နေရာမသွားတဲ့ဟာမျိုး
ဟုတ်ဒေတာကိုကြည့်မယ်ဆိုရင်တို့ကျေးလက်ပိုင်းပေါ့နော်အဲ့ဒီမှာပို့ပြီးများတာတွေ့ရတော့ဆရာအဲ့ဒီလိုနေရာပေါ်မှာဘယ်လိုထူးခြားမှုရှိလဲဆရာ
အဲယောဂပိုးကတော့ဆိုတာဒီနေရာပဲနေရာနာပြီးရန်ကုန်မြို့ကြီးကျေးလက်ပြည်ဒီလိုဒီယောဂဒီတိုင်းမဲ့သွားမှာဆိုတော့ virus ဆိုတော့လေဒီတိုင်းမဲ့သွားမှာပဲဆိုတော့ကျွန်တော်တို့သူချမ်းကတော့ဒီခုနကကျွန်တော်ပြောတဲ့ကာကွယ်နည်းတမ်းတွေကိုသုံးသားလို့ရှိရင်ဘယ်နေရာမှာသူဖြစ်ဟိုစားဒါပါပဲဆိုတော့ကျွန်တော်တို့ဟိုစားဒီလူနေဟိုစားပို့ပြီးတော့ကျမရဲ့သိပညာကိုရယူပြီးတော့ဒီစနစ်တိုင်းလောက်ပါမယ်ဆိုလို့ရှိရင်ကျွန်တော်တို့နေဒီ problem တော်လေးရောသွားမှာပေါ့ဒါဒီမကကျွန်တော်တို့ကတော့ဓာတ်ပွဲအနေနဲ့ဖြတ်ပြီးသိကြအောင်ကြည့်ဖို့လည်းလိုတာပေါ့လေဒါရိုးဟိုစားseasonal flu H1N1 or the seasonal flu and the influenza H1N1 so that the flu go you know roa laboratory confirmation ni ro look for lo da bo le
WHO အရှိအာရှဒေသဆိုင်ရာယုံကမြန်မာဆရာဝန်တူကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
ကြာသိင်ကအောင်ဆန်းတော်ရတဲဦးကြောင့်မှကျင်းပါတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘ ഹു ရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုရန်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒါန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးခေါင်းဆောင်အောင်မှကျင်းပါတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3255 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းစီစဉ်ကကြိုဆိုပါရခင်ဗျာ
။ VOA ရဲ့ကြာသပတင်းနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဒေတာတွင်သတင်းတွေကိုနားဆင်ကြရပါတော့မယ်။ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေတင်သွင်းမှုကိုလုံးဝပိတ်ပင်ဖို့အာဆီယံခေါင်းဆောင်တွေကိုတဘာဝဝင်းကျင်ထိန်းသိမ်းရေးသမားတွေကတောင်းဆိုလိုက်ကြပါတယ်။အရှိတောင်အာရှဟာကမ္ဘာပေါ်မှာပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေစုပြုံရနောက်ဆုံးပေါ်ဒေသဖြစ်လာနေတဲ့အတွက်ဒါကိုစုပေါင်းဟန့်တားကြရမှာဖြစ်တယ်လို့ဆိုပါတယ်။သတင်းတောက်ဆွန်ဘော်ပီတာဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။အရှိတောင်အာရှဒေသကိုကမ္ဘာအမိုက်ပုံကြီးဖြစ်အောင်လုပ်နေတဲ့ပလတ်စတစ်နဲ့အီလက်ထရောနစ်ဆွန့်ပစ်ပစ္စည်းတွေဝင်ရောက်လာနေတဲ့ကိစ္စကိုစူပေါင်းဟန်တာကြဖို့ဒေသတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဘန်ကောက်မှာပြုလုပ်မဲ့အာဆီယံထိပ်ပြီးဆွေးနွေးပွဲမတိုင်ခင်အစိုးရတွေကိုတိုက်တွန်းနေကြပါတယ်။ဖော်ဝင်ဆန်နိုင်ငံရှိတဲ့အာဆီယံရဲ့အလှည့်ဥက္ကဋ္ဌထိုင်းနိုင်ငံကလက်ခံကျင်းပမဲ့ဒီထိပ်ပြီးဆွေးနွေးပွဲမှာအဓိကဆောင်ဖို့ကတော့ Advancing Partnership and Sustainability ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနဲ့အတွန့်စီခံရေးဖြစ်ပါတယ်။တဘာဝပောင်းဉင်ထင်းကြီးသမားတွေကတော့ဒီအထက်မှာအရေးကြီးတဲ့ကိစ္စတည်းကကင်းမဲ့နေတယ်လို့ဆုမြင်ကြပါတယ်။တာရာဘွန်ကမ်စရီဟာ Greenpeace Thailand ရဲ့အဖွဲ့ဝင်သူဖြစ်ပါတယ်
။ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာဒီဒေတာရင်ဆိုင်နေရတဲ့စွန့်ပစ်ပစ္စည်းအယောင်းဝယ်ကိစ္စမပါတဲ့အတွက်ကျမတို့အနေနဲ့တိတ်အံ့အားသင့်ပြီးစိတ်ပြတ်ရပါတယ်
။ဆွေးစွန့်နှစ်ပေါင်းများစွာတရုတ်ပြည်ဟာကမ္ဘာပေါ်မှာ plastic စွန့်ပစ်ပစ္စည်းအများဆုံးတင်သွင်းခဲ့တဲ့နိုင်ငံဖြစ်နေခဲ့ပြီးဒီတင်သွင်းမှုကို2019မှာတရုတ်နိုင်ငံရုတ်တရက်ရဆိုင်လိုက်ပြီးတဲ့နောက်စွန့်ပစ်ပစ္စည်းတွေကိုသီးခြားရွေးထုတ်ပြီးထပ်ဆင့်ဖြန့်ဖြူးတဲ့နေရာမှာလူအားဈေးပေါ်ပြီးစီကံမတင်ကြတဲ့အစ်တောင်အရှဒေသဟာသိပ်ပြီးတော့တွင်ကျယ်လာခဲ့ပါတယ်။တရုတ်ကပိတ်ပင်လိုက်တဲ့အတွက်ဒီအမိုက်တွေဟာအာဆီယံကိုစုပြုံဝင်ရောက်လာတယ်လို့ Greenpeace Thailand အဖွဲ့ဝင် Senior Adder Silka ကဆိုပါတယ်။ ဆုံးပြပစ္စည်းတွေကတချို့ကိုပြန်လဲအဆုံးချနိုင်ပြီးတော့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုရဲ့ကုန်ထုတ်လုပ်ငန်းမှာအပြည့်နိုင်ပေမဲ့အများစုအထူးသဖြင့်တရားမဝင်မှောင်ခိုတင်သွင်းလာတဲ့ဟာတွေနောက်ပြီးတော့ပုံမှားရိုက်ပြီးတင်သွင်းလာတဲ့ပစ္စည်းတွေကတော့အဆုံးမကျတဲ့အပြင်ဒါတွေကိုမိရှုပြရတဲ့အတွက်အန္တရာယ်ဖြစ်စေတဲ့ဓာတုဓာတ်ငွေတွေကြောင့်ပတ်ဝန်းကျင်ထိခိုက်စေတယ်လို့ဆိုပါတယ
်။ဆုံးပြပစ္စည်းအယောင်းဝယ်လောက်တာဟာပတ်ဝန်းကျင်နဲ့လူမှုရေးအရာတရားမျှတမှုမရှိပါဘူး။ဆွန့်ပစ်ပစ္စည်းတွေဘယ်ရောက်ရောက်လူတွေကိုထိခိုက်စေနိုင်ပါ रे တကယ်တော့ဒါဟာဆွန့်ပစ်ပစ္စည်းမှောင်ခိုရောင်းဝယ်ရေးဖြစ်ပါ रे
အခုအခါမှာတော့တချို့နိုင်ငံတွေကဒီဆွန့်ပစ်ပစ္စည်းတွေကိုပြန်ပို့တာတွေကိုစလုပ်လာနေကြပါပြီဒါပေမဲ့တချို့ကသူတို့အမိုက်ကိုသူတို့ပြန်လက်မခံလို့ကြပါဘူးကနေဒါနိုင်ငံဟာဆိုရင်မလေးရှားကပြန်ပို့တဲ့အမိုက်တွေကိုလက်မခံဘူးလို့ညင်းဆိုတဲ့အကြောင်း Reuters သတင်းတစ်ပုဒ်ကဖော်ပြခဲ့တာတွေ့ရပါတယ်အာဆီယံနိုင်ငံတချို့ဟာမနစ်ကဒီလိုပိတ်ပင်လိုက်ပြီမဲ့မလေးရှားမြန်မာထိုင်းဗီယက်နမ်အင်ဒိုနီးရှားစတဲ့နိုင်ငံတွေစီမှာတော့တတိတိနဲ့တိုးဝင်လာနေတယ်လို့လည်း Greenpeace အဖွဲ့ကဆိုပါတယ်။ဒါကြောင့်လည်းအာဆီယံအနေနဲ့တညတညစူပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့ Greenpeace နဲ့တခြားပတ်ဝန်းကျင်ထိမြင်ရေးအဖွဲ့တွေကပြောနေကြတာဖြစ်ပါတယ်။အာဆီယံ7နိုင်ငံတို့ဟာအန္တရာယ်ဖြစ်စေတဲ့ဆွန့်ပစ်ပစ္စည်းရွှေပြောင်းမှုတားဆီးပိတ်ပင်ရေးဆိုင်ရာ1989ဆုံးဖြတ်ချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမဲ့အဲဒီဆုံးဖြတ်ချက်ထဲမှာပလတ်စတစ်ကိုပါထည့်သွင်းထားတဲ့ပြင်ဆင်ချက်ကိုတော့ဘရူနိုင်းအင်ဒိုနီးရှားနဲ့မလေးရှားတို့ကပဲလက်ခံခဲ့ကြတယ်လို့ Greenpeace မလေးရှားအဖွဲ့ဝင်ဟန်ကီရှွန်းကဆိုပါတယ်
။ဒါဟာမလေးရှားပြဿနာ၊ကနေဒါပြဿနာ၊အမေရိကန်ပြဿနာ၊ဖိလစ်ပိုင်ပြဿနာရေလို့မဟုတ်ပါဘူး။အာဆီယံတစ်ဖွဲ့လုံးရဲ့ပြဿနာဖြစ်ပါတယ်။ပြည်မနိုင်ငံတွေစီကဆွန့်ပစ်ပလတ်စတစ်ပစ္စည်းတင်သွင်းမှုကိုပိတ်ပင်ဖို့ပူးတွဲကြေညာချက်တွေချက်ချင်းထုတ်ပြန်ဖို့လိုအပ်ပါတယ်။
အခုအာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ခံစီစဉ်တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတင်သွင်းမှုပိတ်ပင်ရေးအတွက်ညှိနှိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ထားတယ်လို့ပြောပါတယ်။သို့တော်လည်းဒီလိုလုံးဝပိတ်ပင်လိုက်တာဟာတစ်ဖက်မှာလည်းပဲတိုင်းပြည်ရဲ့ကုန်ထုတ်လုပ်ငန်းပိုင်းမှာထိခိုက်စေနိုင်တယ်လို့တချို့ကတွက်နေကြတာပါ။ပတ်ဝန်းကျင်ထိခိုက်မှုကိုပြစ်ပယ်ပြီးစီးပွားရေးကိုသာဦးစားပေးနေရမယ်ဆိုရင်တော့အဲ့ဒီစီးပွားရေးအခြေအနေဟာလည်းသိမကြခင်မှာထိခိုက်ပြပြလာလိမ့်မယ်လို့သုံးသပ်သူတွေကတော့ထောက်ပြနေကြကြပါခင်ဗျာ
။ဦးကျော်စံသားပြပြသွားတာပါရှင်။အခုတော့ဟောင်ကောင်သတင်းလွှာတစ်ပုဒ်ကိုနှာစင်ကြရပါမယ်။ရာဇဝတ်ပြစ်မှုနဲ့တန်တရာရှိသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုကန့်ကွက်စံတာပြနေတာတွေကနေနိုင်ငံရေးအကျပ်အတည်းနဲ့မတိမငြိမ်ဖြစ်လာနေတဲ့တစ်ချိန်ထဲမှာပဲဟောင်ကောင်ရဲ့အနာဂတ်အပေါ်မှာစိုးရိမ်မှုတွေလည်းတိုးပွားလာနေပါတယ်။VOA သတင်းတောက် Bill Gallo ပြပုတ်ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်
။ဟောင်ကောင်ဟာနောက်နှစ်30လောက်ကြာမှ2040ခုနှစ်ရောက်မှတရုတ်ပြည်မကြီးရဲ့ဒစိတပိုင်းလုံးဝဖြစ်သွားမှာဆိုပေမဲ့လေဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ရဲ့ဩဇာရှင်ဝါကြီးထွားလာနေတယ်ဆိုပြီးတော့ဟောင်ကောင်ဒေသခံတွေကပြောနေကြပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲတရုတ်တရားရေးစနစ်အရတရားစီရင်မှုကိုအမှန်တကယ်ယုံကြည်လို့ရပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။ဟောင်ကောင်ဒေသခံအများစုကတော့မယုံကြည်နိုင်ဘူးလို့ပြောနေကြပါတယ်။ရာဇဝတ်ပြစ်မှုနဲ့တန်တရာရှိသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ်။ဟောင်ကောင်ဆွေးရကပြဋ္ဌာန်းမဲ့ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတဲ့သူ2တန်းလောက်ရှိတယ်လို့ခန့်မှန်းရပါတယ်။ဒါဟောင်ကောင်စုစုပေါင်းလူဦးရေရဲ့၄ပုံတပုံမကတဲ့လူဦးရေဖြစ်ပြီးတော့သူတို့ကတရုတ်ရဲ့တရားရေးစနစ်ကိုမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့ဥပဒေမူကြမ်းကိုစန့်ကျင်ကြတာဖြစ်ပါတယ်။ဒီဥပဒေမူကြမ်းရှေ့ဆက်တိုးမဲ့အရေးဟောင်ကောင်အစိုးရကခေတ္တရည်ဆိုင်ထားပေမဲ့လေဟောင်ကောင်ရဲ့အနာဂတ်ဘယ်လိုဖြစ်လာအောင်လဲဆိုတာကတော့မရေမရာသေးပါဘူးရှင်။ဟောင်ကောင်ပေါ်မှာတရုတ်ရဲ့ဩဇာအရှိန်ဝါကြီးထွားလာမှုကြောင့်ပြည်သူတို့အတွက်ရွေးစရာလမ်းကဟောင်ကောင်ကနေထွက်သွားဖို့ပဲရှိတယ်လို့တချို့ကမြင်နေကြပါတယ်
။ It is happening. It is already happening. People of my age like
ကျွန်တော်တို့အသက်40ဝန်းကျင်လူတွေကဟောင်ကောင်ကထွက်သွားဖို့စီစဉ်ပြီးနေကြပါပြီ
။ကိုဗီဒီမိုကရေစီနီးကြတဲ့အနောက်တိုင်းနိုင်ငံတစ်ခုကိုရွှေ့ပြောင်းခြင်းပါ။
Yeah, I will feel ashamed that
ပြောရမှာတော့ရှက်ပါတယ်ဟောင်ကောင်မှာမနေကျင်တော့ပါဘူ
း We'll go to Taiwan or Australia
တူရဲ့ထင်းချုံမှုအောက်မရောက်သေးတဲ့တနေရာကိုသွားကြင်ပါတယ် Taiwan ဒါမှမဟုတ် Australia လို့ပေါ့
အပြည်ပြည်ဆိုင်ရာဗန်ဒါရေးလုပ်ငန်းတွေရဲ့စုရဲ့အဖြစ်ရက်တည်နေတဲ့ဟောင်ကောင်ရဲ့ပုံရိပ်ကိုထိခိုက်လာနိုင်တယ်လို့လဲဟောင်ကောင်ရှိနေ Kevin Yam ကပြောပါတယ
် One of the reasons why people like using Hong Kong as an Asia base
ဟောင်ကောင်ကိုအာရှတိုက်အတွက်အခြေပြုစခန်းလို့အသုံးပြုကြတဲ့အကြောင်းရင်းတစ်ခုကတရုတ်ဈေးကွက်နဲ့ဆက်ဆက်နေပေမဲ့တရုတ်ရဲ့တရားရေးနဲ့တရားရှိနေလို့ပါဥပဒေကြောင်းအရပုဂ္ဂလိကလုပ်ငန်းတွေမှာတရုတ်ရဲ့တရားရေးစနစ်နဲ့မတူဘဲကာကွယ်နိုင်မှုပိုရှိပါတယ်ဟောင်ကောင်မှာတင်းနီးနီးနဲ့တရုတ်ရဲ့တရားရေးစနစ်ဝင်လာဖို့လက်ခံလိုက်မယ်ဆိုရင်တခြားကဏ္ဍတွေမှာလည်းတရုတ်ရဲ့ထိန်းချုပ်မှုဝင်လာနိုင်ပါတယ်
Hong Kong machine, CY Long Henry, Chichin Giro Hong Kong and Totwa Jamma Hope Mele, CY Taiwan Duma, Dioko Bimusi and Bolupian Namu Ubi Museum Boma, so in Mui Shinivari.
The American Chamber of Commerce, the British Chamber of Commerce, the European.
American Dine, Urobanang and Didiga, Konde Jimia Dinu Alungale, so in Yong Pyojabari. The Nangan sent in the Kusura Muvarago, Longa Sanjini Ababe.
Democracy Yandia Abiwa Machida Hong Kongma, Sanabia Nine, Bidure Dambia Wood Lame Shivarore, Dise Maro Sanabia Wurika, Boji the Tet Gila Nivarishim.
My Itans in Piapia Tarabashin, a Kutuka Nasin Chaya Magaro, Egypt Nanga Ma, Dia and Sinea, Tamra Hong to U, Dia Quinde Mabe, Yoti at the Song Toyare, Nasadre Chini Ripchapare. Egypt Nanga Cairo, Dia Yong Dia Quema, Egypt Tamataha, Mohammed Mossi, Danila Niga, Yoti at the Song Tore Kesago, Pun Lim Yenta B, Pelai Mooking in a Mianzon Songs and Sissi Bibo, Lu Quin Yi Sanya, Kula Tamaga, Mahaminji Yonga, Tonsu Libare, Tulio Lomu, so sweated in a Yen Sanya, Egypt Tamraha, Mossi Ha, Dia Yoma, Shao Leger, Baby and now Leja, the Song Togarava, Janiba Mugan, if you eat drained out Lisa Slime people, Tarret Drin Lago, Go Yamitong up your Piba Mission.
Egypt Nangaya democracy nija, but Mazon Yuiche Kangayadu, Tamra Hao, Mohammed Mossi, Diagama Shao Leje Baby now, Jodi at the Song Dwagare, to get a Jong Yenha, Shishin Lim Shibulo, Luque Sanya Gulamaga Mohammed Jiyo, Pyoguya Pogo, Rupert Govilga Pyoware, Mohammed Mossi Pielo, Tain Thing Kanyado, Jodi at the Song Yare Suye, the Song at Jong Yen of Tishibo, Didi Cha Cha, Song Zansisimu Loya Mesure, Nangandaga Ubre Shijang, Mossi attained the Caniado, Tugo Dawin Utaduga, Egypt Nanga Soya Pillow, Sonsan Sisimurigo, Lulu Lala Lutin, Elo Sobi, Rupert Govilga Agulo, Piovare.
In the case of Mr. Morsi, we believe this investigation should be quite wide ranging because he was denied access to adequate medical care during the 6 years he was in.
Agulo Mossi, the Soyare Mumugo, Sonsan Sisi, Jebibian Lutin, Elo Geno Yonjivare. ပါကြောင့်လဲဆိုတော့သူအနေနဲ့အထင်းသိမ်းခံနေရတဲ့၆နှစ်တာကာလအတွင်းလုံလောက်တဲ့ဆေးဝါးကုသမှုအငင်းပယ်ခံခဲ့ရလို့ပါပဲသူမှာရှိနေနေရောမိသားစုနဲ့ပါတင့်တော်သလိုတွေးဆောင်ွင့်မရှိခဲ့ပါဘူးဒါဟာအကျဉ်းသားတယောက်ခံစားခွင့်ရှိတဲ့အခွင့်အရေးပါထောင်တွင်းထင်းသိမ်းခံအခြေအနေတွေကြောင့်မော်စီအသက်တည်ဆုံးခဲ့ရသလားဆိုတာကိုသိဖို့ဘက်ပေါင်းစုံကိုခြုံငုံစဉ်းစားပြီး
ဆုံဆန်းစစ်စေမှုတွေလောက်ရမယ်လို့လည်းသူကပြောပါတယ်။ဒီချက်အာနာပိုင်တွေကတော့မော်စီဟာနှလုံးရောဂါကြောင့်တည်ဆုံးခဲ့ရတာလို့ပြောထားပါတယ်။တည်ဆုံးပြီးနောက်တည့်ရက်အကြာအင်္ဂါနေ့မှာမော်စီကိုမြေမြုပ်တကြိုခဲ့ကြတာပါ။ဇာပနာကိုမော်စီရဲ့မိသားစုကိုတက်ရောက်ခွင့်ပြုခဲ့ပေမဲ့လည်းတည်ဆုံးရတဲ့အကြောင်းရင်းနဲ့ပတ်သက်တဲ့ဆေးမှတ်တမ်းကိုတော့သူတို့ကြည့်ခွင့်မရခဲ့ပါဘူး။တည်
in an autopsy that would make a proper investigation into the cause of his death.
ဒီကြတာကတော့ဇာပနာကိုအလို့တကြီးလုတ်ခဲ့တာပါပဲ။သူအသက်ဆုံးရှုံးရတဲ့အကြောင်းရင်းကိုတင့်တော်တယ်လို့စစ်ဆေးနိုင်မဲ့ဆေးစစ်ချက်ကိုတကယ်လို့မလုတ်ခဲ့ဘူးဆိုရင်တော့ထောင်ထဲမှာဆက်ဆံခံရတဲ့အခြေအနေတွေကသူ့ကိုသေစေသလားဆိုတာပြောဖို့သိတ်ခတ်သွားပြီလေ။သူသေဆုံးပြီးတဲ့နောက်ဆေးစစ်ချက်မယူခဲ့ဘူးဆိုရင်တော့ပြဿနာကသိတ်ကိုကြီးသွားပါပြီ။
သမရဖြစ်ပြီးဒီနေ့အကြာမှာစစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရတဲ့မော်စီဟာစီဂျိုယောဂါခံစားနေရတဲ့အပြင်အသေးနဲ့ရောကြောက်ကန်နဲ့ပါဆိုင်တဲ့ယောဂါတွေရှိနေခဲ့တယ်လို့ဆိုပါရယ်။မော်စီတည်ဆုံးခဲ့ရတဲ့ကိစ္စမှာအီဂျစ်နိုင်ငံရဲ့အစိုးရမှတာဝန်ရှိကြောင်းအီဂျစ်နိုင်ငံအနေနဲ့တခြားအကျဉ်းသားတွေကိုလည်းလူသားဆန်စွာပြုမှုဆက်ဆံဖို့လိုကြောင်းမော်စီဟာယောဂါသဲနေတဲ့အချိန်မှာလိုအပ်တဲ့စေဝါကုသခွင့်မရှိခဲ့ဘူးလို့ထင်မြင်ကြောင်းဒီအချက်ကပဲမော်စီတည်ဆုံးရတဲ့အကြောင်းရင်းဖြစ်နိုင်ကြောင်းဒါဟာစုံစမ်းစစ်ဆေးဖို့လိုအပ်တဲ့ကိစ္စဖြစ်ကြောင်းလူခွေးရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗေးကပြောခဲ့ကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါရှင်ကျမတို့ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပြုစာတွေပို့ဖို့လိုတယ်နားဆင်လိုတဲ့တည်တဲ့ချင်းတွေတောင်းယူလိုတယ်ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA American အတန်ကကြာသပတေးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ24/40/51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio အတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက် American Irian အသုံးအင်္ဂလိပ်သင်ခန်းစာနဲ့ဦးကျော်စံသားရဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်မှာတော့
ဘယ်လိုက်နေတယ်လို့လည်းပြောလို့မရအောင်တချို့ကြတော့လေဘယ်လိုက်မှုကင်းကင်းနဲ့ကိုဖော်ပြတဲ့ဟောမီဒီယာသမားတွေလည်းရှိပါတယ်ဆရာအဲ့တော့ကျွန်မကခြုံပြီးတော့အားလုံးကဘယ်လိုက်မှုရှိနေတယ်လို့ပြောလိုက်ရလဲ
VOA ရဲ့ဝန်ထမ်းဟောင်းဖြစ်ခဲ့ပြီးတော့မြန်မာမီဒီယာလောကမှာနှစ်အတော်ကြာအလုလုခဲ့တဲ့မန်ညိုညိုလွင်နဲ့ဆွေးနွေးထားတဲ့မြန်မာမီဒီယာလောကဘယ်လိုက်မှုကင်းကင်းနဲ့အလုလုနိုင်ကြရလားဆိုတာနားဆင်ကြရမှာပါနောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းနားဆင်နိုင်ပါလိမ့်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြက်ကိုညံဝေးအောင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်ကြရအောင်ပါရှင်
။ရိုဟင်ညာရီနေရဲ့ပြန်ရည်မဖြစ်စလောက်မျှော်လင့်ချက်ဆိုတဲ့ကောင်းစဉ်နဲ့ဘန်ကောက်ပို့စ်မှာရေးထားတဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြချင်ပါတယ်။ AHA Center ASEAN စာနာမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အရေးပေါ်တုံ့ပြန်မှုနဲ့အကဲဖြတ်ဌာနကွဲအီရတ်တို့ရဲ့အစီရင်ခံစာမှာရိုဟင်ညာရီဘင်္ဂလားဒေ့ရှ်ကနေပြန်ရည်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကညှိနှိုင်းထားတဲ့လုပ်ငန်းစဉ်တွေထက်ဘယ်လိုအချက်လက်တွေကမှားယွင်းနေလဲဆိုတဲ့ကိစ္စရပ်ကပိုများနေကြောင်းအစချီထားပါတယ်။ဒီအစီရင်ခံစာဟာရိုဟင်ဂျာအတိုင်းဝိုင်းရင်ဆိုင်နေရတဲ့ဖြစ်စည်းနှိမ့်ဆက်ခံရမှုတွေရဲ့အတိုင်းအစကိုဘေးချိတ်ထားရုံသာမကရိုဟင်ဂျာအဖြစ်နဲ့လည်းသူတို့ကိုအတိမတ်ပြုပေးမထားပါဘူး။ဒီနည်းအဖြစ်သူတို့ရဲ့တိုင်းသားအဖြစ်ကိုဖျောက်ဖျက်ရကြပြီးဒီအစီရင်ခံစာဟာလူ့အခွင့်အရေးအဖွဲ့တွေဝေဖန်ထားသလိုမြန်မာနိုင်ငံကိုမျက်နှာမရဖြစ်စေမဲ့သတင်းအချက်လက်တွေကိုဖုံးဖုံးပြပြလုတ်ထားတယ်လို့ရေးထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေစီကအော်အော်တောင်းတဲ့ဝေဖန်ပြစ်တင်တဲ့နောက်မှာကုလသမဂ္ဂကလူမျိုးနယ်စုလိုက်ရှင်းလင်းမှု ethnic cleansing လို့ခေါ်ဆိုမှုအပေါ်မှာအီရတ်အဖွဲ့ကအဖတ်စေဖို့စူးစမ်းပေမဲ့လည်းအရာမထင်ခဲ့ပါဘူး။ရိုဟင်ဂျာအစားမွတ်စလင်လို့ဘာလို့သုံးတယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်အပြည့်သဘောဆောင်တဲ့ဖြည့်ရှင်းနည်းတွေဖြစ်ပေါ်လာစေဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံကိုကူညီခဲ့တာဖြစ်ကြောင်းAHA အဖွဲ့အမှုဆောင်ညွှန်ကြားမှုချုပ်အဒလီနာခမဲကပြောပါတယ်ဒီအစီရင်ခံစာဟာအာဆီယံရဲ့ရင်ဂျာအရေးကိုထိထိရောက်ရောက်ဖြည့်ရှင်းပေးနိုင်တဲ့အခန်းကဏ္ဍကနေမစွမ်းဆောင်နိုင်တဲ့အပေါ်တိတ်ခါဆဲတာဖြစ်တယ်လို့ဆောင်းပါးမှာရေးပါတယ်ရခိုင်ပြည်နယ်စီကိုရင်ဂျာတွေပြန်နိုင်ရေးပွဲမဝင်ခင်အပြင်ကကျင်းပါဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အစီရင်ခံစာမှာတော့2019စစ်တပ်ကစစ်ဆင်ရေးအတွင်းရင်ဂျာတွေအပေါ်လူခွင့်ချိုးဖောက်မှုတွေရှိခဲ့ကြောင်းကိုရှောင်ပြီးရေးသားထားတယ်လို့ဆောင်းမရှင်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေအနှံ့အသက်ဆိုးရွားကျဉ်းကျဉ်းကျပ်ကျပ်နဲ့နေထိုင်နေရတာကို Amnesty International လူ့အခွင့်အရေးအဖွဲ့ရဲ့လေဟာပြင်အကျဉ်းထောင်လို့ခေါ်ဆိုထားတဲ့ရခိုင်ပြည်နယ်တင်းမှာကြံနေတဲ့ခံမှန်းခြေ၄သိန်းလောက်ရှိတဲ့ရိုဟင်ဂျာတွေအခြေခံကျမိုင်းနဲ့ပညာရေးဆောက်ရှောက်မှုမရပဲရှိနေတဲ့အခြေအနေကိုပါအစိုးရကအတိမတ်ပြုမထားပါဘူး။မြန်မာနိုင်ငံဘက်ကနိုင်ငံသားအခွင့်အရေးပေးဖို့နဲ့လွတ်လပ်စွာသွားလာခွင့်လုံခြုံမှုနဲ့တာတူညီမျှစတဲ့အခွင့်အရေးအပါအဝင်ဘယ်လိုကြိုတင်သတ်မှတ်ချက်တွေမှမထားရှိဘဲပြန်နိုင်ခွင့်နဲ့ပတ်သက်လို့လိုက်နာဆောင်ရွက်မပေးတာတွေကိုအစိုးရကမှဖော်ပြမထားပါဘူးဒီအစိုးရကစာရဲ့ဖော်ပြချက်ဟာသဘာဝမကျအတိအယ်မရှိဘူးဆိုပြီး AI အဖွဲ့ကအပြင်းထန်ဝေဖန်ထားပါတယ်အပြည့်စုံကိုတော့ဘန်ကောက်ပို့စတင်းစာမှာဖတ်ရှုနိုင်ပါတယ
်ဆောင်းပါရှင်အရုဏပ်ဆိုင်ခီယာရေးသားထားတဲ့အိန္ဒိယကစခဲ့ပြီးမြန်မာကူညီသည်ဆိုတဲ့ခေါင်းစဉ်နဲ့နေဆက်ဒေသမှာနှစ်နိုင်ငံပူးပေါင်းပြီးအကြမ်းဖက်မှုတိုက်ဖျက်ရေးပူးရဲဆစ်ဆင်နေတဲ့အကြောင်းပြောပြပေးပါမယ်။ပြီးခဲ့တဲ့လအနည်းငယ်ကစလို့မြန်မာဘက်ကတစ်တော်တွေထဲမှာခိုအောင်နေတဲ့နာဂသဘုံတွေကိုအိန္ဒိယနဲ့မြန်မာစစ်တပ်တွေပူးပေါင်းဆစ်ဆင်နေခဲ့တဲ့အကြောင်းအိန္ဒိယအစိုးရကိုကိုးကားရေးသားပါတယ်။မြန်မာနယ်စပ်လုံခြုံရေးတပ်နဲ့ပူးပေါင်းစစ်ဆင်မှုဟာမြန်မာနိုင်ငံရဲ့မူဝါဒဟောင်းအပြောင်းလဲဖြစ်တာထင်ရှားတဲ့သာရကတရားဖြစ်ပါတယ်။နှစ်ပေါင်း90လောက်မှာ စကိုင်းတိုင်းအတွင်းဝေးလံခေါင်ဖျားတဲ့ဒေသတွေဖြစ်တဲ့အိန္ဒိယနဲ့နေဆက်ဒေသမှာတောင်ကျန်းသူအုပ်စုတွေခိုအောင်နေကြတာကြားပါပြီ။နာဂတဘုံတွေဟာအဲ့ဒီနေရာတွေမှာ1960ဝန်းကျင်ကလေးကရှိခဲ့ပြီးမနီပူနဲ့အာတန်ဘက်ကတခြားတိုင်းရင်းသားမျိုးနွယ်စုတွေလည်းဆယ်စုနှစ်တည်းနဲ့ချီပြီးတော့အဲ့ဒီမှာနေထိုင်ခဲ့ကြပါတယ်။အရင်ချိန်တွေကတော့တပ်မတော်ဟာဒေသရင်းခွဲထုတ်ရေးဝါဒီတွေနဲ့တိုင်းရင်းသားပြည်ပခါတွေကိုတခြားနီးလန်းတွေနဲ့သာဖြည့်ရှင်ခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကတော့တပ်မတော်ဟာနာဂတဘုံစခန်းတွေကိုဖြိုခွဲမှုစတင်ခဲ့ပါတယ်။သတင်းမီဒီယာတွေမှာတော့တပ်မတော်ရဲ့စစ်စင်ရေးအတွင်းတောင်းချမ်းသူတွေရဲ့အဓိကစခန်းတွေကိုဖျက်ဆီးနိုင်ခဲ့ပြီးတဘုံအမြောက်အများလည်းဒေသရင်းရဲဌာနတွေမှာလာရောက်လက်နက်ချစေခဲ့တယ်လို့ရေးသားကြပါတယ်။NSC ရဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ထိန်းချုပ်ထားတဲ့နေရာတွေအထူးအနာဆုံးဖြစ်ပါတယ်။နာဂအဖွဲ့ဟာမြန်မာအစိုးရနဲ့2012ဧပြီလကစလို့အပြစ်ရစရေးလက်မှတ်ထိုးဖို့ဆွေးနွေးနေဆက်ဖြစ်ပြီးမြန်မာအစိုးရကအခုလိုစစ်စင်တာဟာစစ်ပွဲဖန်တီးတဲ့အနေအထားမျိုးဖြစ်နေတယ်ဆိုပြီးနာဂဘက်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ school.in သတင်းဌာနကမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ဟောင်းရာဂျစ်ဘာတီယာကိုမေးမြန်းရမှာသူကအိန္ဒိယနဲ့မြန်မာဟာ Sunshine 123ဆိုပြီးပူရွက်စစ်စင်ရေး3ခုလုပ်နေတာမှာအခုဒုတိယမြောက်စစ်စင်ရေးဖြစ်ကြောင်းပူရွက်စစ်စင်ရေးဆိုတာတဲ့ပူပေါင်းတိုက်စစ်စင်တာလို့ပြောနိုင်ကြောင်းသူကပြောပါတယ်။အရင်တုန်းကဆိုရင်အိန္ဒိယဘက်ကပူပေါင်းဆောင်ရွက်ဖို့တောင်းဆိုတိုင်းမြန်မာဘက်ကနယ်စပ်ဒေသတွေမှာသူတို့ဘက်ကပို့ဆောင်ရေးအားနည်းကြောင်းလမ်းတွေမကောင်းတာကြောင့်စစ်တပ်ကဒီနေရာကိုရောက်ဖို့အကန့်အသတ်ရှိကြောင်းပြောခဲ့တာဟာမြန်မာအစိုးရရဲ့ထုံနှံစင်လာတစ်ခုလို့ဖြစ်နေခဲ့ပါတယ်တဲ့။ဒါပေမဲ့အခုနှစ်တွေအတွင်းမှာတော့မြန်မာဘက်ချမ်းနယ်စပ်မှာတိုးတက်ဖွံ့ဖြိုးမှုတချို့ရှိလာပါတယ်။အိန္ဒိယဘက်ကလည်းအခြေခံအဆောက်အဦဆိုင်ရာစီမံကိန်းတွေကိုစီမံဆောင်ရွက်ပေးခဲ့ပါတယ်။ဒါကြောင့်စစ်တပ်တွေအတွက်သွာလာရေးအဆင်ပြေခဲ့တယ်လို့တန်အမတ်ဟောင်းရာဂျစ်ဘာတီယာကပြောပါတယ်။အခု Sunshine နှစ်စစ်စင်ရေးမှာအဓိကတောင်းချမ်းသူအဖွဲ့၄ဖွဲ့ဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီညီညွတ်သောအာတန်လွတ်မြောက်ရေးတပ်ဦးဘိုရိုလန်အမျိုးသားဒီမိုကရက်တစ်တပ်ဦးနဲ့ကန်တာပူလွတ်မြောက်ရေးအဖွဲ့တို့ကိုပြစ်မှတ်ထားစစ်စင်ခဲ့ပါတယ်။တကယ်တော့ဒီအဖွဲ့တွေအလုံးဟာမြန်မာအစိုးရကိုပုံကန်တဲ့အဖွဲ့တွေမဟုတ်ဘဲအိန္ဒိယအာဏာပိုင်တွေနဲ့စစ်ဖြစ်နေတဲ့အဖွဲ့တွေသာဖြစ်ကြပါတယ်။ဒါကြောင့်စစ်စင်ရေးကိုအိန္ဒိယဘက်ကစတင်ခဲ့ပြီးမြန်မာဘက်ကထောက်ပံ့ကူညီတာပူးပေါင်းဆောင်ရွက်ခဲ့တာသာဖြစ်တဲ့အကြောင်းမေးမြန်းဖြေကြားချက်တွေကိုတော့ school.in online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရောiOS နဲ့သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်လေ့လာကြရမယ် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချပေးထားပါတယ်
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့်စကားပိုက်တစ်ခုရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘောဒီဘေကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတရံလဲငွေသိမ့်နဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမျက်တွေမြင့်မြက်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောတာရှင်များကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါလေ။ ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် The oil company sweetened the deal by giving the minister $100,000 to spend
ယင်းနံကုမ္ပဏီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြကြရအောင်
The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကမ်းလှမ်းချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝဲစသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညှို့ချလာအောင်လက်ထိုးတဲ့အပြုအမူမျိုးလုပ်တယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
Sweeten the deal.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုမြန်မာအရေးသုံးသပ်ချက်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။မြန်မာနိုင်ငံအတွင်းပုဂ္ဂလိကမီဒီယာတွေဟာအမိအခိုအထောက်ပံ့တွေပေါ်အဓိကအားထားရပ်တည်နေရတဲ့အတွက်လွတ်လပ်မှုအကန့်အသတ်တွေရှိနေစေဖြစ်ပါတယ်။ဒါအပြင်စစ်အစိုးရတွေခေတ္တကတမျက်နှာကိုသာကြည့်ခဲ့ရပေမဲ့အခုအခါမှာနှစ်မျက်နှာကိုကြည့်နေရတဲ့အတွက်ပိုပြီးတော့အခက်ကြုံနေရတယ်လို့မြန်မာနိုင်ငံအတွင်းပုဂ္ဂလိကမီဒီယာလောကမှာ၄နှစ်ကြာကျင်လည်ခဲ့သူဒေါ်စန္ဒာကိုကိုခေါ်ဒေါ်ညိုညိုလွင်ကပြောပါတယ်။အသေးစိတ်ကိုတော့ဒေါ်စန္ဒာကိုကိုနဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
အညိုလိုပဲခေါ်ပြရစီခင်ဗျာကျွန်တော် VOA group ပြန်လဲရောက်ရှိလာရတဲ့ကြိုဆိုပါရဲဝန်တာပါရဲမညိုဟာမြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းမှာနှစ်တော်တော်ကြာကြာလုပ်ကိုင်ခဲ့ပါတယ်ဒီကထွက်သွားပြီရနောက
်ဟုတ်ကဲ့
အဘလောက်လောက်ကြာခဲ့ပါတယ်အချက်မြင်ဟာ
၄နှစ်နီးပါးလောက်ရှိမယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံပုဂ္ဂလိကမီဒီယာကိစ္စကိုမေ့ချင်တာဖြစ်ပါတယ်ပထမဆုံးမေ့ချင်တာမြန်မာနိုင်ငံမီဒီယာတွေကြောင့်ပြောရင်လွတ်လပ်မှုပေါ့လေ independent blog ဖြစ်တယ်လို့မေ့ကြပါတယ်လူလာမှုဆိုတာနှစ်ပိုင်းပေါ့ commercially စီးပွားရေးအဖြစ်လူလာမှုရှိသလားနောက်တစ်ခုကသတင်းလောက်တဲ့နေရာမှာ editorially လူလာမှုရှိသလားဆိုတာဖြစ်ပါတယ်နောက်ခုလုံးတော့ဆက်ဆက်နေရထင်တယ်ဆိုတော့အဲ့ဒီအဖြေတွေမမေ့ခင်မြန်မာနိုင်ငံမှာရောဒီကိစ္စနှစ်ခုဆက်ဆက်နေပါလားစီးပွားရေးအမီကိုအားထားရမှုကြောင့် editorial ဘက်မှာသတင်းတိဖြတ်တဲ့တင်ဆက်တဲ့ဘက်မှာစီးပွားရေးထောက်ပံ့နေတဲ့ကိစ္စကိုငက်ကွက်ပြီးတော့ editorially ဆုံးဖြတ်ခဲ့ရသလားဆိုတော့အကြံဉာဏ်ပြောပါခင်ဗျာ
ဆက်ဆက်နေတယ်လို့ပဲပြောရမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ ਉਹ ငွေကြေးရှိဖို့ဆိုတာကလည်းဒီမှာစပွန်ဆာတွေရဖို့ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာ။အဲ့တော့ဒီကြော်ညာတွေစပွန်ဆာတွေပေးနိုင်တဲ့လူဆိုတာကလည်းဟိုလုပ်ငန်းရှင်တွေပဲပေးနိုင်တာပေါ့နော်အဲ့တော့ဒီလုပ်ငန်းရှင်တွေရဲ့မျက်နှာကိုကြည့်ပြီးတော့တချို့သတင်းတွေကဟိုအတိအကျလွတ်လွတ်လပ်လပ်မတင်ပြနိုင်တာမျိုးတော့ရှိတတ်တာပေါ့လေ
အဲ့လုပ်ငန်းရှင်ဆိုတဲ့နေရာကိုကျွန်တော်နည်းနည်းလေးထပ်ပြီးမေ့ချင်တာမြတ်သားဖြင့်ဗမာပြည်ရဲ့လုပ်ငန်းရှင်တွေဟာ cronies တွေလို့သုံးရပါတယ်တချင်ကအနာစီကြတဲ့လူတွေလောလောဆယ်အနာစီနေတဲ့ပုဂ္ဂိုလ်တွေရဲ့အဆက်အနွယ်တွေနဲ့တီးပွားနေတဲ့ပုဂ္ဂိုလ်တွေလို့ဆိုကြပါရယ်ဆိုတော့ဒီလူရဲ့တစ်ဆင့်အဲ့ဒီအနာရှိခဲ့တဲ့လူတွေလောလောဆယ်အနာရှိနေတဲ့လူတွေရဲ့သဘောထားကိုငက်ကွက်ရတယ်လို့ပြောရင်ပူမှန်မလားခင်ဗျာ
ဆရာပြောချင်တာဒီခရိုနီတွေကိုတိုက်ရိုက်မဟုတ်ပဲနဲ့ခရိုနီတွေနဲ့ပတ်သက်ဆက်နွယ်နေတဲ့အာဏာပိုင်တွေကိုပြောချင်တာလား
ဆရာဟုတ်ပါတယ်သူတို့နဲ့ဆက်ဆက်နေရပေါ့
ဟုတ်ကဲ့ဩမြန်မာနိုင်ငံလက်ရှိအခြေအနေကတော့စီးပွားရေးလုံးမယ်ဆိုလို့ရှိရင်ဒီအာဏာပိုင်အဖွဲ့အစည်းတွေကတော့တနည်းမဟုတ်တနည်းပတ်သက်နေရမှာပဲဆရာအဲ့တော့ဒီအခုတော့ခရိုနီဆိုတဲ့အခေါ်အဝေါ်နည်းနည်းလေးဟိုတုံးတာညော့သွားပြီလို့ပြောရမှာပေါ့နော်နိုင်ငံရဲ့ဟိုနိုင်ငံအတွက်အထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဆိုတဲ့အသုံးမျိုးပြောင်းသုံးလာတာတွေ့ရပါတယ်အဲ့တော့ဒီဒါပေမဲ့အဲ့ဒီလုပ်ငန်းရှင်ကြီးတွေကလည်းတနည်းမဟုတ်တနည်းဒီအစိုးရအဆက်ဆက်နဲ့ပတ်သက်နေရတာပါပဲအဲ့တော့ချိတ်ဆက်မှုတွေကတော့အကုန်လုံးရှိနေတာပါပဲဆရာ
အဲ့တော့ဘာပဲပြောပြောမြန်မာနိုင်ငံရဲ့မီဒီယာဟာပုဂ္ဂလိကမီဒီယာပေါ့လေဗလိုက်မှုလုံးဝကင်းမဲ့တဲ့မီဒီယာလို့ပြောဖို့ခက်တယ်လို့ဆိုရမှာပေါ့ခင်ဗျာ
အခုလက်ရှိအခြေအနေကဘယ်လိုက်မှုကင်းနေလို့လဲပြောလို့မရဘူး ပဲလိုက်နေတယ်လို့လည်းပြောလို့မရဘူးတချို့ကြတော့လေပဲလိုက်မှုကင်းကင်းနဲ့ကိုဖော်ပြတဲ့ဟောမီဒီယာသမားတွေလည်းရှိပါတယ်ဆရာအဲ့တော့ကျွန်တော်ကခြုံပြီးတော့အားလုံးကပဲလိုက်မှုရှိနေတယ်လို့ပြောလိုက်ရင်လည်းတို့ဆော်ခါရကြမယ်လေအဲ့တော့ပဲလိုက်မှုကတော့အနည်းနဲ့အများဆိုးတယ်လို့ရှိနေသေးပါပဲဒါပေမဲ့ပဲလိုက်မှုမရှိတဲ့သတင်းဖော်ပြမှုတွေတော်တော်များများကိုလည်းတွေ့လာရပါတယ
်ဟုတ်ကဲ့အဲ့လိုပဲလိုက်မှုမရှိတဲ့သတင်းသမားတွေပုံမူပေါ်ထွက်လာအောင်မီဒီယာလွတ်လပ်ခွင့်ပေါ့လေမီဒီယာတွေဟာအမိခိုးကင်းမဲ့ဖို့လည်းပဲလိုတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံပုဂ္ဂလိကမီဒီယာတွေဟာအမိခိုးကင်းကင်းယက်တီနိုင်တဲ့အခြေအနေယက်တီနိုင်မဲ့အလားတူနဲ့သုံးသပ်ပါဦးခင်ဗျာ
အမိခိုးကင်းကင်းယက်တီနိုင်မှုဆိုတာတော့ဆရာအခုလုံးလုံးစေတော်တော်လေးကိုခက်ခဲလို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့တချို့မီဒီယာလုပ်ငန်းရှင်တွေကိုယ်တိုင်ကဟိုခရိုနီလို့ပြောလို့ရမယ်အစိုးရအဆက်ဆက်နဲ့ပတ်သက်ဆက်နွယ်ခဲ့တဲ့သူတွေဖြစ်နေတော့သူတို့ကိုယ်တိုင်ကမီဒီယာတွေထောင်ထားတာဖြစ်နေတယ်လေဆိုတော့ဒါလုံးဝကိုဗဲလိုက်မှုကင်းတဲ့လွတ်လပ်တဲ့မီဒီယာလို့တော့ပြောလို့တော့မရအောင်ဆရာဖြစ်လာဖို့လေအချိန်တော်တော်ယူအောင်မယ်နဲ့တူတယ်ဟိုတကယ့်ကိုဗဲလိုက်မှုမရှိပဲလှုပ်ချင်တဲ့မီဒီယာကိုမီဒီယာလို့ဖော်ဆောင်ခြင်းနဲ့လုပ်ငန်းရှင်မျိုးတွေပေါ့နော်ငွေရှိတဲ့လူတွေအဲ့လိုလူတွေကဒါမီဒီယာကိုထူထောင်မဲဆိုမှတကယ့်လွတ်လပ်တဲ့မီဒီယာတွေဖြစ်လာနိုင်မှာပါဆရာအခုလောလောဆယ်အခြေအနေရတော့ဟိုလွတ်လပ်တဲ့မီဒီယာဆိုတာကတော့တိတ်မရှိတော့ပါပဲ
ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆက်ပြီးမေးချင်တဲ့မိကုံးတစ်ခုကတော့တချို့ဝေဖန်သူတွေကပုဂ္ဂိယမီဒီယာဖွံ့ဖြိုးမှုမရှိတာဟာနိုင်ငံပိုင်းမီဒီယာကချုပ်ကင်ထားတဲ့အတွက်ကြောင့်အဲ့ဒီမှာပိုအားစာနေတယ်ဆိုတော့နိုင်ငံပိုင်းမီဒီယာဘက်ကသူတို့ရဲ့လုပ်ငန်းတွေကိုရှော့ပေးရမယ်ပုဂ္ဂိယမီဒီယာကိုပံ့ပိုးကူညီမှုပေးရမယ်အဲ့လိုသဘောမျိုးပြောကြပါတယ်အဲ့ဒါကတော့မညိုဘာပြောလို့ပါလဲ
အခုနောက်ပိုင်းမှာတော့ဒီပုဂ္ဂလိကမီဒီယာတွေကိုတော်တော်လေးဟိုဖြေလျှော့လာတာတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေရဆိုလို့ရှိရင်လည်းဒီ free to airline တွေပေါ့နော်။ဒီအစိုးရ၅လိုင်းအသစ်ချပေးလိုက်တာကိုတွေ့ရတယ်။ဒါပေမဲ့အဲ့ဒီအပေါ်မှာဟိုတချို့စီကန်ကန့်တန့်ချက်လေးတွေကတော့ရှိနေသေးပေါ့လေ။ဒါပေမဲ့ဟိုအရင်ကားတဲ့ဆိုင်ရင်တော့ဟိုမီဒီယာတွေအများကြီးဖြစ်လာတယ်။နောက်ပြီးတော့ဒီအစိုးရပိုင်းမီဒီယာတွေနဲ့အပြိုင်လွှင့်ထုတ်လာနိုင်တာတော့တွေ့ရပါတယ်ဆရာ
။နောက်တစ်ခုကပြည်သူလူထုရဲ့မီဒီယာအပေါ်စိတ်ဝင်စားမှုလည်းနည်းနည်းမေ့ကျင်ပါသေးတယ်။ဘယ်လိုမီဒီယာကိုသူတို့ပူကြိုက်ကြပါလဲ။ print media ကောမြန်မာပြည်မှာခေတ်စားသေးလား။ဒါပေမဲ့ journal တွေကတော့အများကြီးထွက်နေရလဲကြားပါတယ်။အတန်းရှင်ပြောပါဘယ်ဟာဟာလူကြိုက်အများဆုံးမီဒီယာဖြစ်နေတယ်လဲ
။မြန်မာပြည်မှာလူကြိုက်အများဆုံးကတော့ online facebook ပေါ်ဆရာရယ်ဘသူ့ကိုပဲကြည့်လိုက်ကြည့်လိုက်သတင်းဖတ်လဲ facebook မှာပဲဖတ်တယ်ဘာအကြောင်းအရာသိချင်းမြန်မာပြည်သားတွေအကုန်လုံးက facebook ပေါ်မှာအရန်အားထားလုံးအားကြီးပါတယ်ဒီမီဟို website တွေဘာတွေတွားပြီးတော့ကြည့်တယ်ဘာညာဆိုတာမရှိတော့ပဲအထူးသဖြင့်ဒီသတင်းကိုကြည့်ပြီဆိုတာနဲ့ facebook ကကြည့်ကြတယ်ဆိုတဲ့ဟာမျိုးပေါ့เนาะအဲ့တော့တစ်ချိန်က print media တွေအကုန်လုံးကလည်းအခုသူတို့ရဲ့လမ်းကြောင်းကဟို print ထုတ်တာလဲထုတ်တာပဲဒါပေမဲ့ဒီစာဆောင်ကိုဝယ်ဖတ်တဲ့လူတွေကတော်တော်နဲပါလာတဲ့အခါကျတော့ဒီ print ထုတ်တဲ့ media တွေအကုန်လုံးကလည်း Facebook ပေါ်ကိုရောက်လာကြတယ်။အဲ့တော့ပရိသတ်ရဲ့အားပေးမှုကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းစာဆောင်ကိုဝယ်ဖတ်တာတဲ့ Facebook ပေါ်မှာသတင်းသွားဖတ်တယ်ဆိုတာကဟိုလောလောဆယ်ဖြစ်နေတဲ့အခြေအနေကြီးပေါ့နော်ဆရာ
။အဲ့တော့ Facebook မှာတွေ့ရတဲ့ online မှာတွေ့ရတဲ့ media တွေကအဲ့ဒီထက်မှသတင်းဌာနတွေကတရားဝင်ရေးပြီးတော့တင်တယ်ဆိုတော့ဒါစိတ်ချရတဲ့ခိုင်လုံတဲ့သတင်းတွေမှန်တဲ့သတင်းတွေဖြစ်မှာပေါ့လေဒါပေမဲ့ citizen journalist တို့ခေါ်တဲ့လူတိုင်းကောက်ပြီးရေးနေရတာလည်းအများကြီးပဲဆိုတော့ဒီနှစ်ခုရောပြည်သူတွေမြန်မာပြည်သက်တွေခွဲခြားစင်ကြင်ကြတယ်လို့ထင်ပါသလား
အဲ့ဒါကတော့ဆရာဒီ Facebook ရဲ့ပရိသတ်ဆိုတာကလည်းဟိုလူတန်းစားအသီးသီးရှိတာပေါ့နော်ဆရာသူပညာတတ်တဲ့လူရန်စားရှိမယ်အလေအလတ်လူရန်စားရှိမယ်တကယ်ကိုအောက်ခြေလက်လုံးလက်စားလူရန်စားတွေရှိမယ်အဲ့တော့သူတို့ဖတ်တဲ့သတင်းတွေပေါ်မှာယုံကြည်မှုကလည်းအဲ့ဒီကျောင်းကတော့အဲ့ဒီလူရန်စားပေါ်မှာမူတည်သွားတယ်လို့စင်ကြင်မိတယ်ပေါ့နော်တကယ်စင်ကြင်ဉဏ်ရှိတယ်တွေးတောတတ်တယ်ဆိုရဲလူရန်စားတွေကတော့ဟာဒီသတင်းကဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာမျိုးသူတို့ဆုံးဖြတ်နိုင်တယ်သတင်းတစ်ပုဒ်ကိုဖတ်လိုက်ပြီးတော့ဒီဟိုမီဒီယာကြီးတွေကပြောရဲမဟုတ်ဘဲねဒီကုနာဆရာပြောတဲ့ပုဂ္ဂလိကတင်တဲ့မီဒီယာတွေ citizen journalist တွေကတင်တဲ့သတင်းမျိုးတွေကြတော့အဲ့လိုလူမျိုးတွေကဆုံးဖြတ်နိုင်တယ်။ဒီသတင်းကတော့ဖြစ်နိုင်ချေရှိရမရှိဘူးပေါ့နော်။ဒါပေမဲ့တုံတန်းတုံလူအများစုကတော့သတင်းတစ်ပုဒ်ထူးထူးဆန်းဆန်းမြင်လိုက်တာနဲ့ဟာဟုတ်တယ်ဆိုပြီးတော့လက်ကဟို share ဆိုတဲ့နေရာကိုရောက်သွားတော့တာပဲဟုတ်တာမဟုတ်တာဟိုနောင်ခါလာနောင်ခါစည်းပေါ့နော်ငါတို့အရင်ဒီသတင်းကိုသိတယ်ငါတို့အရင် share လုပ်လိုက်မယ်ဆိုပြီးတော့ဟို share ဆိုတဲ့ဟာကြီးနှိပ်လိုက်ပြီးတော့ပြန့်သွားတာမျိုးတွေကတော့အခုချိန်မှာဖြစ်နေတာပါ
နောက်ဆုံးမေးခြင်းနဲ့မေးခွန်းမတိုင်ခင်တစ်ခုမေးပြရအောင်အဲ့ဒါကတော့မီဒီယာလောကမှာရှိတဲ့ထက်မြက်တဲ့သတင်းသမားတွေထက်မြက်ကြပါတယ်တွေ့ပါတယ်ကျွန်တော်လည်းပဲတော်တဲ့သတင်းသမားတွေတွေ့ပါတယ်ဒါပေမဲ့တချို့သတင်းသမားတွေဟာစိတ်တော်တဲ့သတင်းသမားတွေဟာသူတို့ကိုမီဒီယာလောကကပေးတဲ့ပတ်စံတဲ့စီးပွားရေးလုပ်ငန်းတွေတခြား NGOs တွေစသဖြင့်ပေါ့လေတခြားအဖွဲ့အစည်းတွေကမေမောစရာကောင်းတဲ့မဲလုံးပေးပြီးတော့ခေါ်သွားတဲ့အကြောင်းမီဒီယာလောကမှာလူတော်တွေလည်းပဲတော်တော်လေးရွတ်နေတယ်လို့တချို့ကပြောကြပါတယ်အဲ့ဒါကမှန်ပါလား
အင်းကျွမ်းကတော့အဲ့လိုမမြင်ဘူးဆရာဘာလို့လဲဆိုတော့ဒီ NGO တွေဟိုခုနစီးပွားရေးလုပ်ငန်းတွေကခေါ်သွားတဲ့နောက်ကိုတော့တကယ်ကိုမီဒီယာကိုလှုပ်ချင်လို့ဟိုကိုတိုင်းပြည်ကိုပြန်လာတဲ့သူတွေပဲဖြစ်ဖြစ်ကိုတိုင်းပြည်မှာပဲထူးချွန်တဲ့တိုင်းပြည်တွေကပဲထူးချွန်တဲ့သတင်းမီဒီယာသမားတွေပဲဖြစ်ဖြစ်အဲ့ဒီလိုမျိုးတော့ကျွမ်းအများကြီးမတွေ့ခဲ့ရပါဘူးအများကြီးဆိုတာမတွေ့ခဲ့ရတလို့ပါပဲဆရာတို့ကဒီဇိုင်းမမတ်ကိုပဲဒီမီဒီယာကိုတို့တက်နိုင်တဲ့ဘယ်လောက်လုံနိုင်မလဲဆိုရဲအတိုင်းတာနေငွေကြေးကိုမကြည့်ပဲလုံနေကြတာလည်းအများကြီးတွေ့ရပါတယ
်ဟုတ်ကဲ့လာပါပြီနောက်ဆုံးမေးခြင်းနဲ့မေးခွန်းပါမညိုကိုတိုင်း၄နှစ်တာပုဂ္ဂလိကမီဒီယာလောကမှာကျင်လည်ခဲ့တဲ့အချိန်မှာမှန်လဲမှန်တယ်ပြောလဲပြောကျင်တယ်ပြောလဲပြောသင့်တယ်ဆိုရဲသားနဲ့မပြောရပဲလုပ်ငန်းရှင်ကိုငက်ကွယ်လို့ထုတ်တီးကြရတဲ့ကိစ္စတွေရှိပါသလားနမူနာလေးတစ်ခုနဲ့ပြောနိုင်ပြောပြပါခင်ဗျာ
ဟာရှိတာပေါ့ဆရာရဲ့နမူနာတော့မပြောရဲဘူးကျော်ကြာကျွန်တော်ကိုပြန်ပြီးတော့ဗီဇာမပေးရင်ဒုက္ခရဟိုပါပေါ့နော်ရှိရပေါ့တခါလေးကြာလို့ရှိရင်ဟမ်လေးငါပြောချင်လိုက်တာငါပြောချင်လိုက်တာအရင်တော့လို VOA မှာလို့မတူတာလေးတွေဆိုတော့ငါအကြီးကျယ်အဲ့ဒါတွေပြောပြီးသွားပြီပေါ့နော်အဲ့လိုမျိုးခံစားခဲ့ရတာတွေတစ်ခုနှစ်ခုသုံးခုအများကြီးဟိုတွေ့ခဲ့ရပါတယ်ဆရာဒါမဲ့ဟိုကျွန်တော်နည်းနည်းဆက်ပြီးတော့ပြည်ရင်းထဲမှာလည်းလှုပ်ချင်သေးတာဟုတ်အဲ့တော့အဲ့အချိန်တွေကတော့အောင့်အီးပြီးတော့မပြောဘဲနေခဲ့ရတာပေါ့နော်ဟိုနမူနာပေးဖို့ဆိုတာတော့ဒီနိုင်ငံရေးကတော့ကြံတိတ်လဲနားမလဲတော့တိတ်တော့ဟိုမပြောချင်ပါဘူးဒါလူဒီလူမှုဘဝစီကံပိုင်းနေထိုင်စားသောက်မှုတွေအကျင့်စာရိတ္တပိုင်းတွေဆိုကြွအရန်ကိုပြောချင်တယ်ဒါပေမဲ့အော်ပြောလို့မဖြစ်သေးပါဘူးပြောလို့မဖြစ်တဲ့အကြောင်းအရာတွေလည်းအများကြီးရှိသေးတယ်ဆိုပြီးတော့ချုပ်တီးခဲ့ရတာပေါ့လေနောက်ပြီးတော့ကြွပြောချင်တဲ့ဟာတစ်ခုကသတင်းသမားတွေကဟိုးအရင်ဒီတမရောအစိုးရစစ်အစိုးရလက်ထက်ပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်မျက်နှာတစ်ခုတည်းကိုကြည့်ပြီးသတင်းရေးခဲ့ရတယ်သူတို့မျက်နှာကိုကြည့်ပြီးတော့ဒီဟိုသတင်းရေးရတယ်ပေါ့နော်အခြေအနေပေါ်မူတည်ပြီးတော့အခုကျတော့မျက်နှာနှစ်ခုကိုကြည့်ပြီးတော့သတင်းရေးရတဲ့ဘဝမျိုးတွေရောက်နေတယ်ဆရာအဲ့ဒါတော့အမှန်ပါပဲ
ဟုတ်ကဲ့အခုဗီဒီယိုကိုပြန်ရောက်လာပြီဆိုတော့ရေးကျင်တဲ့ဟာကိုလွတ်လွတ်လပ်လပ်ရေးနိုင်ပါစေရေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာရေးမှာပါကျေးဇူးတင်ပါတယ်
ကျောင်းစံတာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးတုံသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုသူယုံကြည်ရာကဏ္ဍကိုနားဆင်ကြရပါတော့မယ်ဒီတစ်ပတ်မှာတော့ကဗျာဆရာနှီးမြိတ်ပါကိုယုံကြည်တယ်လဲဆိုတာမျှဝေထားပါတယ်မှတ်မှုပြုကစီစဉ်တင်ဆက်ထားတာပါရှင
်ကျွန်တော်ကတော့ကဗျာဆရာနှီးမြိတ်ပါဆရာတို့တော့ရှိနေပြီလေဖြစ်တယ်ကျွန်တော်ယုံကြည်ရတာဗာလဲဒီနေ့ငင်္ဂလာနေ့မှာဒီကြီးရအပြည့်အစုံရှိတာကိုရှိရပါလိမ့်မယ်။ကျွန်တော်ကအနိုင်မဲ့ဗုဒ္ဓဘုရားရှင်ရဲ့အဆုံးအမတရားတော်ကိုယုံကြည်ပြီးဖြစ်တယ်။ဒီကနေ့အင်းမင်းရမိဂန်ကြီးရောက်ရှိရရှိချင်းပြီးတယ်။ကမ္ဘာလောကကြီးမှာဒိုင်မာစတီးလို့ခေါ်တဲ့မတူကွဲရမှုတွေရှိနေကြလိမ့်မယ်။မတူကွဲကြတဲ့အရာတွေမှာသုလနဲ့ဒီဒီမျိုးပါတာကပြည်ထုံးတာယဉ်ကျေးမှုသိပညာစသဖြင့်ရှင်တွဲနေတဲ့ပေါက်ဆက်တဲ့အခါအလုံးချစ်ချာကောင်းကြီးနင်းရတဲ့တဘာစီသွားနေတယ်လို့ယုံကြည်ရပါတယ်။သူရဲ့ယုံကြည်တာကအမှုပညာပါ။အမှုပညာပဲဆရာတပုတ်တကြည်တကအမှုပညာလို့တကူပြီးတော့ပိုင်းစီးပြီးစိတ်ချပြီးအင်းငိမ့်နဲ့ဉာဏ်ပြီးရင်ကုရတယ်လို့ယုံကြည်မိတယ်။မြမလူခွဲစီကအခုဒီကြုံဘွားကမလုံးမနိုင်သေးဘူးလို့မြင်မိတယ်။နင်းရတဲ့ကအနေနဲ့ပြစ်ချက်မှုတွေတွေ့နေရခဲ့မှုပါ။မြမလူမျိုးတွေကဒီနေ့ဖြစ်တဲ့စာနာခြင်းစနာခြင်းကုခြင်းကတရားတွေဟာကလုံးမီကြောင့်ဘဝနဲ့ဆရာနာရှင်ဖြစ်ရှိတော့ဒီဆုံးခွေတော့ခဲ့ရတာဖြစ်တယ်လို့နိုင်ငံသားတိဆန်နေလို့အနာရှိသူလက်မရှိသူဩဇာကြည့်သူတွေကအနိုင်ရမယ်ဆိုတဲ့တင်းကြီးကိုဖျက်ပစ်ဖို့ဒီလူတွေဟာအချို့အဝတ်ကြီးတင်းကြီးမရဆဲဖြစ်တယ်လို့ယုံကြည်နေပြီလေကျွန်တော်ယုံကြည်ဖြတ်တဲ့ယုံကြည်ရတွေမှာတရားစာသူတွေနဲ့ပတ်သက်ရှိနေတယ်လို့ဖြစ်ပါကြောင်းအနံ့ကြည့်သူဘုဒ္ဓဘာသာကိုစက်ကြည့်သူတွေဖြစ်နေတဲ့ဘဝကလည်းတော့နိုင်ဖြစ်ပြီးဖြစ်ပါတယ်ရှိနေကြတဲ့စာသူတော်မျိုးကကောင်းအပ်ပြီးဒီတော့ဒါသဘုံနေမလားဗျာကျွန်တော်တတိယယုံကြည်တာကတော့တူတော်ကြီးမြတ်မှာနေတယ်မြင်ပါတယ်ကျွန်တော်တို့ကဘာလောကကြီးတဲ့တက်ွက်သွားတဲ့ဒီပြင်းပြင်းတဲ့လူငယ်တွေအစာထိုးတော့ဘူးအတူလဲယုံကြည်နေတယ်ဖြစ်တာကဝိသမလောဘသမားတွေရဲ့ဒိဋ္ဌိ
လူရဲ့ရှေးပင်တွေကနေလူတွေဖြတ်ကျော်နိုင်မှာဘူးလို့ချီတောင်းရင်းလုပ်ကြည့်နေလို့ကျွန်တော်တို့အများကြီးကအားလုံးကတော့ရင်းစနစ်အရင်ဖြစ်ပေမဲ့လို့လူဆိုင်ပြီးပြောကနန်းသွားသွားနေဆဲဆိုတာတိလို့ဝမ်းနေလို့ဒီလိုအများကြီးရဲ့အစီအဲမှာလူခွေရင်းလမ်းနေနေလို့လူလိုက်ရင်းနေလူမကြပြပါလားလို့မျိုးလုပ်ကြည့်နေတယ်ဒီလိုကြီးချက်တဲ့တော့ဘုံနိုင်ငံမှာတမန်တောက်တင်းနဲ့ပုံစံချိန်ပြီးရှိကူရှိရပါလိမ့်မယ်။ပုံစံပုံရှိရတယ်လို့ဒီကံတော့ဆိုရပြည်နယ်ပုံစံပုံတွေနဲ့ရှိနေရတယ်လို့ယုံကြည်တယ်။ကျွန်တော်နိုင်ငံဟာအင်းလေးအောင်ငပေါင်း100ကျော်ဖြစ်ပြီးပြည်နိုင်ငံသားအနာရှင်ရဲ့လေးအောင်ပါလဲပြည်သူ့ငပေါင်း90ကျော်ဖြစ်အဲ့ဒီလိုနဲ့ပြည်သူတွေဘာရလိုက်တယ်လဲဆိုတော့ကြောက်ရွံ့ထိတ်လန့်ခြင်းကိုယ်နဲ့စံမုန်းကွာဆိုပြီးအမှန်တရားကိုခွင့်မပြုတဲ့ဆော့အပ်ခြင်းတွေပြည်သူတွေရလိုက်တယ်ကျောင်းနိုင်ငံမှာအခြေတရားစီရင်ဥပဒေပြည်ရေးအဲ့ဒီတမန်နိုင်ကြီးတုံ့ပြန်စလုံးမှာဥရောရောကြောက်ရောမစင်ကြဲမှုတွေကအဲ့ဒီခြေကိုပြည်မြာရဲလူချင်းကြည့်နေပါလေ။အခြေကြီးမှာအာဏာကိုလက်မလွတ်ချင်သေးတဲ့အာဏာရှင်လက်ပံချေတဲ့လက်ပံရှိတဲ့အမျိုးနိုင်ငံဝန်ထမ်းရှစ်ဆိုင်ကျောင်းတွေမှာရှိနေကြပါပဲ။ဒီအချိန်ကိုပြည်သူတွေအားကိုးရတယ်၊ကျင်းလူလေးစားရတယ်၊ဒီအချိန်ကိုဖြစ်ဖို့အတွက်ကျွန်တော်တို့ဟာအကြမ်းပြင်းစင်ရပါလိမ့်မယ်။အကြမ်းမပြင်းစင်တဲ့ဆုံးရင်းနဲ့ရေးချင်မှာမာကျန်နိုင်ငံကိုကျွန်တော်တို့ရှာမတွေ့နိုင်ဘူးလို့လည်းယူကြည့်ပါလေ။စုရည်ပြည်ပြမှာတော့ကျွန်တော်အင်္ဂလိပ်ပြောင်းဥပဒေစနစ်တစ်ခုလုံးကိုကျွန်တော်ပြင်ရမှာလို့။ကုစားပြည်မှာပြည်သူနဲ့နိုင်ငံရေးနိုင်ငံရဲ့တရားဥပဒေရှင်းလင်းရေးတရားမျှတမှုတွေဟာနိုင်ငံချီဝင်နေပြီတဲ့ကျွန်တော်ကြည့်ပါလေ။ကျွန်တော်ကတော့တမန်တော်ပြည်နယ်ဆွေးနွေးပုံရေးချဲရေးကော်မတီထဲမှာဥပဒေပြင်ရရှင်အကြံလေးချင်းနဲ့ပုံဆက်ပြီးမှုဖက်ဒရယ်ဘူစီနိုင်ငံတော်ချီပြတဲ့နေရာမှာဘူချုပ်ပုံကိုရှင်းချနိုင်ရည်လေးဒီနယ်ခွေကြီးပုံအတိုင်းဆောင်ရနိုင်လို့ဒီနယ်ထဲမှာရှိတဲ့လူခွေကြီးပုံပုံကိုသိကြရမယ်လို့ယူဆပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယောင်ကြီးရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်ဇွန်လ19ရက်ကြာသာပတင်းနေ့မနက်ခင်းအစီအစဉ်တွေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ခင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုကြာသာပတင်းနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်2014မှာယူကရိန်းနိုင်ငံပေါ်မှာဖြတ်ကျော်ပြန်တန်းစဉ်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းဒင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တဲ့နယ်သာလန်နိုင်ငံဥဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမသိင်္ဂါသူတွေဖြစ်တဲ့ရုရှားနိုင်ငံသား3ယောက်နဲ့ယူကရိန်းနိုင်ငံသား1ယောက်ဖြစ်တယ်လို့ထုတ်ပေါ်ပြောကြားလိုက်ပါတယ်လင်းခီးစင်အမှတ် MH17 ဒင်းဟိုလင်းပြစ်လောင်ချာနဲ့သူတို့ကိုယ်တိုင်ပြစ်ချတာမဟုတ်တည်တိုင်သူတို့ဟာဒီလိုပြစ်ချနိုင်ဖို့အတွက်အနိကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥဆောင်ပြီးတော့စုံစမ်းခဲ့တဲ့အစိုးရရှေ့နေချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကအိုမန်ပင်လယ်ကွေ့ထဲမှာယင်နတင်သင်းမော20အတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်ဖြစ်ကြောင်းတန်လျက်ရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ American Outlook တာနိုင်ငံရေးဆက်ဆံရေးဆက်ကော်မတီကကြားနာစစ်ဆေးမှုတစ်ခုပြုလုပ်ခဲ့ပါတယ်ဒီကျမ်းစာဆစ်ဆစ်ပွဲမှာဒီယင်းနန်တင်တင်မော်တွေအတိုက်ခိုက်မခံရခင်အီရန်တင်မော်တွေချင်းကပ်လာတာတွေ့ရတယ်လို့အီရန်နိုင်ငံဆိုင်အမေရိကန်အထူးကိုယ်စားလှယ်ကကျမ်းစာပွဲမှာပြောကြားခဲ့ပါတယ်။အာဆီယံခေါင်းဆောင်နေနေနဲ့ထိုင်းနိုင်ငံမှာဒီသတင်းပတ်ကုံနဲ့ချင်းပါတော်မယ်အာဆီယံခေါင်းဆောင်နေထိပ်သီးအစည်းအဝေးမှာရွန်ဂျာပြဿနာကိုအမှန်တိုင်းတင်ပြဖို့အတွက်အာဆီယံလွှတ်တော်အမတ်များအဖွဲ့နဲ့ Human Rights Watch လူခွင့်ရေးအဖွဲ့တွေကဗိုလ်တပ်ဖွဲ့နဲ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်ကိုရီးယားနိုင်ငံဆိုးမြုပ်ကို G20 ထိပ်သီးအစည်းအဝေးအတွက်မလာရောက်ခင်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတက်ကျင်းပဖို့အတွက်တောင်ကိုရီးယားကဗိုလ်တပ်ဖွဲ့နဲ့မှာတောင်းဆိုလိုက်ပါတယ်
။ကြာသာပတင်းနေမနက်ခင်ထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်နဲ့ကိုရမင်းထွန်းတို့ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျမီခုတ်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနိုင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.